Voice of America in Burmese.
မင်္ဂလာပေါင်းတဲ့ပြည်စုံနဲ့ညချမ်းမတော်ရရှိများရှင်။ Washington မြို့တော် VOA American တန်ကနေ2020ခုနှစ်ဧပြီလ18ရက်စနေညပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားပါမယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာ Voice Radio ထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကျမအေးတနာကျော်ပါဒီညအတွက်ထိတ်တဲရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရန်နိုင်တဲ့အတူကြောပြပေးသွားပါမယ်ရှင်ကမ္ဘာမှာကူးစက်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်တကမ္ဘာလုံးအတိုင်းအတာနဲ့ပိုးကူးစက်သူ2,300,000ကျော်သွားပြီးတော့သေဆုံးသူကတော့35,400ကျော်သွားပါပြီဒါမဲ့လေအာဖရိကနိုင်ငံတွေကအရေးအတွက်တွေကနည်းနေတယ်လို့ဖြစ်နေပြီးတော့ဒီအရေးအတွက်တွေမမှန်တာဖြစ်နိုင်တယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ညွှန်ကြားရေးမှူးချုပ်ကတောက်ကြနေကပဲပြောသွားပါတယ်
In the past week, there has been a 51% increase in the number of reported cases in my own continent, Africa.
Africa time maga COVID-19 yoga kusamu ga WHO ye taw cha ni sin ya so yin no 51 ya kain no to twa pi lo te song tu yee twa ka 60 ya kain no to twa da ba da raw ma san tat mu ri long long lang lang lou pe me so yin di yee twa the po raw ma mya au me lo WHO a ji ke ga pyo da baဒီအာဖရိကနိုင်ငံတွေမှာကပိုးကူးစက်ခံရသူအတိပြုဥယေကတောင်းကိုတောင်ကြော်တာပါအမေရိကန်ပြည်အောင်စုမှာစီးပွားရေးတွေပြန်ပြီးစတင်လဲပတ်ဖို့အတွက်တချို့အစီအစဉ်တွေလုပ်နေပြီးနိုင်ငံသားတွေဘေးကင်းလုံခြုံရေးကျန်းမာရေးတို့အတွက်အဓိကထားနေစေပါလို့ပြောနေပေမဲ့အမေရိကန်မှာပိုးကူးစက်မှုစစ်ဆေးတာတွေလုံလုံလောက်လောက်မလုပ်ပေးနိုင်ဘူးလို့ဝေဖန်နေတာကိုတော့အိမ်ပြတော်ကတောက်ကြနေကပဲပြန်ပြီးညင်းသွားခဲ့ပါတယ်အမေရိကန်ပြည်အောင်စုကဒီပိုးကူးစက်မှုကိုအပြင်းထန်ဆုံးခံရတဲ့နိုင်ငံတစ်ခုဖြစ်ပြီးတော့ရောဂါကူးစက်ခံရသူ9,100ကျော်သွားပြီဖြစ်တယ်လို့သေဆုံးမှုကလည်းအများဆုံးဖြစ်ပါတယ်။အခုဆိုရင်သေဆုံးသူက4,000နီးပါးကိုကတ်လာနေပါတယ်။ဒါမဲ့လည်းတောက်ကြနေကတော့ Texas, Minnesota နဲ့ Vermont တို့အပါအဝင်တချို့ပြည်နယ်တွေမှာအိမ်မှာပဲနေကြဖို့အစီအစဉ်ထုတ်ပြန်ထားတာတွေပြန်ဖွင့်ဖို့အတွက်ပြည်နယ်အုပ်ချုပ်ရေးမှူးတွေဆွေးနွေးခဲ့ကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံကိုတဖြည်းဖြည်းပြန်ဖွင့်ဖို့မဖြစ်မနေလိုက်နာစရာမလို့ဆိုတဲ့လမ်းညွှန်မှုတွေကိုကြာသပတေးနေ့ကထုတ်ပြန်သွားပြီးအခုလိုမျိုးပြည်내တချို့ကပြန်ဖွင့်ဖို့အစီအစဉ်တွေရေးဆွဲနေကြတာပါ။တောက်ချာနေမှာပဲအမေရိကန်ပြည်အောင်စုမှာတိကက်ပေးကြောင်ဒုက္ခရောက်ရတဲ့စိုက်ပျိုးရေးသမားတွေကိုဒေါ်လာတန်1,900အကူအညီပေးမဲ့အစီအစဉ်ကိုအစိုးရကကြေညာသွားပါတယ်။ဒီလိုမျိုးစီးပွားရေးတွေမကြခင်မှာပြန်ပြောလဲပတ်နိုင်မယ် COVID-19 ကုသရေးဆေးဝါးလဲမကြခင်ထွက်လာနိုင်တယ်ဆိုတဲ့သတင်းတွေကြောင့်တော့တောက်ကြနေကအဆုရှေရာစီးတွေပြန်တက်လာခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးဥရောပနိုင်ငံဖြစ်တဲ့စပိန်နိုင်ငံမှာတော့ COVID-19 ကြောင့်သေဆုံးရတဲ့အရေအတွက်နဲ့ကူးစက်သူဦးရေရည်တွက်ပုံကိုပုံစံပြောင်းလိုက်တယ်လို့စပိန်ကျန်းမာရေးဝန်ကြီးဌာနကကြေညာပါတယ်။တောက်ချာနေမှာဆိုရင်ငကိုရည်တွက်ပုံရသေဆုံးသူက350လို့ပြောပေမဲ့လည်းနေသေးရသေဆုံးသူ985ဦးရှိတယ်လို့ပြောပါရယ်အမေရိကန်ပြည်အောင်စု John Hopkins တက္ကသိုလ်ကရည်တွက်တဲ့အရည်တွက်ရဆိုရင်စပိန်နိုင်ငံမှာပိုးကူးသူက39,000ကျော်ပြီးတော့သေဆုံးသူက2,000ကျော်ပါရယ်ဥရောပနိုင်ငံတနိုင်ငံဖြစ်တဲ့ဂျာမနီနိုင်ငံမှာတော့မေလ4ရက်နေ့ကစပြီးတော့စာတင်ကြောင်းတချို့ပြန်ဖွင့်မယ်လို့ဝန်ကြီးချုပ် Angela Merkel ကကြေညာသွားတာပါနောက်သတင်းပတ်မှာဆိုရင်စတိုးဆိုင်တချို့ပြန်ပြီးတော့ဖွင့်နိုင်မယ်လို့လည်းပြောပါတယ်။ဒိမအီတလီ၊စပိန်နဲ့ဩစတြီးယားနိုင်ငံတို့မှလည်းအလားတူအစီအစဉ်နဲ့လုပ်ငန်းတချို့ပြန်ဖွင့်ဖို့အစီအစဉ်တွေလုပ်နေကြပါတယ်။အာရှဒေသနိုင်ငံတနိုင်ငံဖြစ်တဲ့ပါကစ္စတန်နိုင်ငံအနေနဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတိုက်ဖျက်ရေးအတွက်ကမ္ဘာနိုင်ငံတွေစီကငွေကြေးအကူအညီတွေပန်ကြားသွားပြီးတဲ့နောက်မှာအမေရိကန်ပြည်အောင်စုကဒေါ်လာ800,000တန်ဖိုးရှိတဲ့အကူအညီတွေပေးမယ်လို့တောက်ကြနေကပဲပြောပါတယ်။လူဦးရေတန်220ရှိတဲ့ပါကစ္စတန်နိုင်ငံမှာပိုးကူးသူ9,000ကျော်ရှိပြီးတော့ဒီရေတွေကနေတိုင်းတိုးပွားနေတာပါ။သေးဆုံးသူကတော့150ဝန်းကျင်ရှိသွားပြီဖြစ်ပါတယ်။အခုအမေရိကန်ပြည်အောင်စုကပေးမဲ့အကူအညီတွေကပိုးကူးစက်မှုရှိမရှိဆက်စဲပေးနိုင်ပြီးတော့ရောဂါပိုးကူးစက်သူတွေကိုကုသပေးနိုင်ဖို့စီကံတွေဖွင့်လှစ်ဖို့အသုံးပြုမယ်လို့တောက်ကြနေကထုတ်ပြန်တဲ့အမေရိကန်သံမတ်ကြီးရဲ့ကြေညာချက်မှာပြောထားပါတယ်။ဒီငွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုလေ့ကျင့်သင်တန်းပေးတာတွေလည်းလုပ်ပြီးတော့လူနာတွေကိုနေအိမ်မှာသွားရောက်ကုသပေးနိုင်ဖို့ဒီလိုနည်းနဲ့ဆေးရုံတွေကိုလည်းဝင်ပို့အောင်လို့လုပ်ဖို့တွေပါဝင်ပါတယ်ရှင်။တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ည ိုင်းဒိုမီတာ58 kHz 585တို့ဖြင့်စနစ်တင်းငွေမှာဖိုင်းလိုက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီအမေရိကန်တန်ကနေမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ပြောပြပေးသွားပါမယ်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူနောက်ထပ် 9 ဦးစမ်းသပ်တွေ့ရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဒီနေ့မနက်ပိုင်းမှာထုတ်ပြန်လိုက်ပါတယ်။မနက်စံတိုင်းကထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့ပြည်နယ်တိုင်းအသီးသီးကစောင့်ကြည့်လူနာ189ယောက်နဲ့အသွာလာကန့်သတ်ထားတဲ့သူ201ယောက်ရဲ့တက်ခွဲနမူနာစုစုပေါင်း388ခုကိုစစ်ဆေးခဲ့ရမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတဲ့သူနောက်ထပ် 9 ဦးတွေ့ရှိခဲ့တယ်လို့ဖော်ပြထားပါတယ်။အခုဆိုရင်မြန်မာနိုင်ငံမှာရောဂါကူးစက်ခံရတဲ့သူစုစုပေါင်း94ယောက်ရှိသွားပြီဖြစ်ပြီးအဲဒီက5ဦးသေဆုံးပြီးတော့5ဦးကတော့ပြန်ကောင်းသွားတယ်လို့ကျန်းမာရေးဌာနကထုတ်ပြန်ချက်ဒီမှာဖော်ပြထားပါတယ်။ COVID-19 ရောဂါကာကွယ်ထိန်းချုပ်တားဆီးရေးအတွက်ရန်ကုန်တိုင်းဒေသကြီးအတွင်းမှာဧပြီလ18ရက်နေ့ကစပြီးည10နာရီကနေမနက်4နာရီအတွင်းညမထွက်ရမိန်ထုတ်ပြန်ဖို့မြို့နယ်အသီးသီးကိုရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကအကြောင်းကြားထားတဲ့စာတစောင်လဲဆိုရှယ်မီဒီယာပေါ်မှာပြန့်နှံ့နေပါတယ်။ဒီစာကိုကြံကြားရမှုဦးမိုးဟင်းကတိုင်းအစိုးရအဖွဲ့ဝန်ကြီးချုပ်ကိုစားလက်မှတ်ထိုးထားပြီးတော့ဧပြီ18ရက်နေ့နေဆွဲတက်ထားပါတယ်။ VOE ကနေနောက်ဆုံးစုံစမ်းထားသလောက်တော့တချို့မျိုးနယ်တွေမှာတောင်ဝင်ရှိသူတွေကအတန်ချဲဆန်းတဲ့ light off ပြီးတော့ဒီနေ့ဧပြီလ18ရက်ည10နာရီကစပြီးညမထွက်ရအမိထုတ်ပြန်တဲ့အကြောင်းအသိပေးထားပေမဲ့အဲ့လိုအသိမပေးသေးတဲ့မျိုးနယ်တွေလည်းရှိနေပါသေးတယ်။ဒါပြင်မန္တလေးတိုင်း၊စကိုင်းတိုင်းနဲ့အရာဝတီတိုင်းဒေသကြီးတွေမှာလည်းညမထွက်ရအမိတွေထုတ်ပြန်ထားပါတယ်။အချိန်ထဲမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိထိရောက်ရောက်ထိန်းချုပ်နိုင်ဖို့အတွက်ရန်ကုန်တိုင်းအတွင်းကမြို့နယ်9မြို့နယ်မှာလည်းပြည်သူတွေကိုအပြင်မထွက်ပဲအိမ်ထဲမှာပဲနေကြဖို့ဒီကနေ့အမိန့်ထုတ်ထားပါတယ်။အဲဒီမြို့နယ်9ခုကတော့တောင်ဥကလာ၊ဗဘဲတန်း၊ဗဟန်း၊မယံကုန်၊အင်းစိန်၊ရှိပီတာနဲ့လိုင်သာမြို့နယ်တွေဖြစ်တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။အဲဒီကြေညာချက်ထဲမှာတော့အစိုးရဌာနတွေ၊ကုမ္ပဏီတွေနဲ့စက်ရုံလုပ်ရုံတွေမှာအလုပ်သွားလုပ်နေတဲ့သူတွေ၊တိုင်အိမ်တရအောင်မဖြစ်မနေဈေးဝယ်ထွက်တဲ့သူတွေစည်းကမ်းသွားဖို့လိုအပ်တဲ့သူတွေကိုပဲအပြင်ထွက်ဖို့ခွင့်ပြုထားပြီးတော့အပြင်ထွက်တဲ့အခါမှာလည်းနှာခေါင်းစည်းမျက်နှာဖုံးတက်ရမယ်လို့ပြောထားပါတယ်ခင်ဗျာ။စင်ကာပူနိုင်ငံမှာတော့ဒီကနေ့မှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ942ယောက်ရှိတယ်လို့စင်ကာပူကျန်းမာရေးဝန်ကြီးဌာနကအတည်ပြုလိုက်ပါတယ်။ဒါဟာစင်ကာပူမှာတရက်ထဲမှာစံချိန်တင်လောက်အောင်အများဆုံးကူးစက်တာဖြစ်ပြီးတော့ကူးစက်မှုအများစုဟာအဆောင်တွေမှာနေကြတဲ့နိုင်ငံသားကရှေ့ပြောင်းအလုပ်သမားတွေဖြစ်တယ်လို့ပြောပါတယ်။စင်ကာပူဝန်ကြီးချုပ်လီရှန်လုံကတော့အဆောင်တွေမှာယောဂါကူးစက်မှုတွေမပြတ်အောင်လုပ်ဖို့အတွက်အချိန်ယူရမှာဖြစ်တယ်လို့သူရဲ့ Facebook ကနေဒီနေ့မှာပြောပါတယ်။ရွှေပြောင်းအလုပ်သမားတွေဟာလူငယ်တွေဖြစ်တာကြောင့်ယောဂါဖြစ်ပွားမှုအများစုဟာလည်းတိတ်မပြင်းထန်ပဲအလေအလတ်အဆင့်လောက်ပဲဖြစ်တယ်လို့လည်းပြောပါတယ်။စင်ကာပူမှာ COVID-19 ယောဂါစဖြစ်ခြင်းကစပြီးတော့ယောဂါကူးစက်ပြန့်နှံ့မှုတွေမဖြစ်အောင်တင်းတင်းကြပ်ကြပ်ထိန်းချုပ်ခဲ့တာကြောင့်ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကစင်ကာပူအာဏာပိုင်တွေကိုချီးကျူးထားပါတယ်။ဒီနေ့ယောဂါပိုကူးစက်သူတွေက14ယောက်ကပဲစင်ကာပူနိုင်ငံသားတွေနဲ့အများအားနေထိုင်ခွင့်ရထားသူတွေဖြစ်တယ်လို့စင်ကာပူကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါမဲ့လည်းစင်ကာပူမှာလာရောက်အလုပ်လုပ်နေကြတဲ့ရှေ့ပြောင်းလူသမားတွေကြားမှာတော့ဗိုင်းရပ်စ်ကူးစက်မှုနှုန်းကအလင်းမြန်ဖြစ်လာနေပြီးဒါဟာယောဂါထိန်းချုပ်တဲ့နေရာမှာအားနည်းချက်ဖြစ်တယ်လို့လူခွင့်ဖွဲ့တွေကတော့ပြောပါတယ်။အခုခါမှာတော့အာဏာပိုင်တွေကအဆောင်တွေမှာယောဂါပိုရှိမရှိစမ်းသပ်စစ်ဆေးတာတွေကိုအရှင်ဟုန်မြင့်လို့ဆောင်လာနေပါတယ်။အခုလိုနောက်ထပ်ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စင်ကာပူမှာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်းဟာ9900ကျော်သွားပြီဖြစ်ပြီးတော့သေဆုံးသူက11ယောက်ရှိပါတယ်ခင်ဗျာဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်ဟာ1000ကျော်သွားခဲ့ပြီဖြစ်တယ်လို့ဂျပန်နိုင်ငံရဲ့ NHK သတင်းကဒီကနေ့မှပြောလိုက်ပါတယ်နိုင်ငံတော်ကယောဂါကူးစက်မှုတွေမပြတ်အောင်ထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့တနိုင်ငံလုံးကိုအရေးပေါ်အခြေအနေကြီးညာပြီးရပိုင်းအတွင်းမှာပဲယောဂါကူးစက်သူအရေအတွက်1000ကျော်လာခဲ့တာပါတိုကျိုမြို့တော်မှာယောဂါကူးစက်ခံသူစံချိန်တင်ဖြစ်ခဲ့တာကြောင့်လူတွေကိုလည်းအိမ်ထဲမှာပဲနေကြဖို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတောက်ကြနေကပန်ချလိုက်ပြီးတော့အသက်အရွယ်ကြီးရင်းတဲ့သူအများစုနေထိုင်ကြတဲ့ကြီးလက်ဒေသတွေမှာကျန်းမာရေးဆောင်ရှောက်မှုတွေအလုံးလောက်မရရှိမှာကိုစိုးရိမ်နေကြပါတယ်။ဒါကြောင့်မူလကအရေးပေါ်အခြေအနေကြီးညာထားတဲ့နေရာ9ခုကနေတနိုင်ငံလုံးတိုင်းတာနဲ့အရေးပေါ်အခြေအနေကြီးညာခဲ့တာပါ။ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူဦးရေဟာနေရာကျော်ရှိပါတယ်။ဒါပေမဲ့တိုကျိုမြို့ကတော့ယောဂါကူးစက်ခံရမှုအဆိုးအဝါဆုံးနေရာဖြစ်ပြီးတော့မနေ့တောက်ကြနေကဗိုင်းရပ်စ်ကူးစက်ခံရသူဟာ200ယောက်ရှိတာကြောင့်တရက်ထဲမှာလည်းအများဆုံးကူးစက်ခံရတာဖြစ်ပါတယ်။ဒီနေ့မှာတော့တိုကျိုမှာယောဂါကူးစက်ခံရသူ181ယောက်ရှိတယ်လို့ NHK ကပြောပါတယ်။တစားတည်းမှာပဲထိုင်ဝမ်ရေတပ်ကရေတပ်တင်မောသား3ယောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတာကြောင့်တပ်ဖွဲ့ဝင်900ကိုတီးဆန့်ခွဲပြီးစောင့်ကြည့်သွားမှာဖြစ်တယ်လို့ထိုင်ဝမ်ဆိုရကပြောပါတယ်ခင်ဗျာ။ပရီးမီးယားလိဂ်ဘောလုံးပွဲတွေပြန်ဆနိုင်ဖို့အတွက်အသင်းတွေနဲ့ပရီးမီးယားလိဂ်တာဝန်ရှိသူတွေမနေ့တောက်ကြနေ့ကဆွေးနွေးခဲ့ကြပါတယ်။အသင်းတွေအကုန်လုံးကတော့အခုနှစ်ဘောလုံးရာသီကိုပြီးဆုံးအောင်ကစားဖို့သဘောတူထားကြပေမဲ့ပရီးမီးယားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဆူရကလူတွေကိုအပြင်မထွက်ဖို့အမိန့်ဆက်ပြီးထုတ်ထားတဲ့အတွက်ဘယ်တော့ပြန်ဆနိုင်မဲဆိုတာကိုမဆုံးဖြတ်နိုင်သေးပဲပွဲတွေပြန်ဆဖို့အတွက်ဖြစ်နိုင်ချေနီးလန်းတွေကိုပဲဆွေးနွေးခဲ့ကြပါတယ်။မြောက် ပြည်အမေရိကန်တန်ကနေစနေနေ့ညပိုင်းအစည်းအဝေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းလောအရင်းနဲ့သတင်းပေးပို့ချက်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ထိုင်းနိုင်ငံကနိုင်ငံသားအလုပ်သမားတွေယာယီအလုပ်လုပ်ခွင့်တက်တန်းတိုးပေးတာနဲ့ဒဏ်ကြေးကိလုပ်ခွင့်ပြုတဲ့အကြောင်းကိုပြောပြပေးပါမယ်။ထိုင်းနိုင်ငံကထုတ်ပေးထားတဲ့အလုပ်လုပ်ခွင့်လက်မှတ်ကင်ထားတဲ့နိုင်ငံသားအလုပ်သမားတွေအနေနဲ့ COVID-19 အရေးပေါ်ကာလအတွင်းနိုဝင်ဘာလ30ရက်နေ့အထိယာယီအလုပ်လုပ်ခွင့်ပေးလိုက်ပါပြီ။ဒါအပြင်တက်တန်းကျော်လွန်ရင်ပေးဆောင်ရတဲ့ဒဏ်ကြေးတွေကိုလည်းကိလုပ်ခွင့်ပြုလိုက်ပြီဖြစ်ပါတယ်။ MOU နိုင်ငံသဘောတူစာချုပ်နဲ့လာကြတဲ့အလုပ်သမားတွေမဟုတ်ပဲအရင်တည်းကထိုင်းနိုင်ငံထဲကိုရောက်ရှိနေထိုင်နေတဲ့အလုပ်သမားတွေအနေနဲ့အလုပ်လုပ်ခွင့်တက်တန်းတိုးဖို့နာမည်စာရင်းတွေကိုမတ်လ31ရက်နေ့နောက်ဆုံးထားပြီးတင်ကြဖို့ထိုင်းအစိုးရကအစောပိုင်းမှာကြေညာထားခဲ့တာပါ။ဒါပေမဲ့COVID-19 အရေးပေါ်ကာလမှာထုတ်ပြန်ခဲ့တဲ့ထိုင်းလုံသမဝန်ကြီးဌာနရဲ့ April 16ရက်နေ့ကြေညာချက်အရအလုပ်လုပ်ခွင့်အထောက်ထားပန်းရောင်ကပ်ရာပြီးသားသူတွေကိုနိုဝင်ဘာလ31ရက်နေ့ထိယာယီနေထိုင်ခွင့်ပြုလိုက်ပါတယ်။ဒဏ်ကြေးကိလုပ်ခွင့်ပြုပြီးနေထိုင်ခွင့်ပေးတာကိုကြိုဆိုပေမဲ့လူမှုဖွံ့ဖြိုးရေးအကျိုးခံစားခွင့်မရှိတဲ့အလုပ်လက်မဲ့တွေကတော့အခက်အခဲရှိနေဦးမယ်ဆိုပြီးရှစ်ပြောင်းလုံသမရေးလှုပ်ဆောင်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကပြောပါတယ်
။ဟုတ်ဒါကတော့ရှင်းပွန့်တော့ကောင်းတာတော့ကောင်းပါရဲ့။ခုံကြီးရုံးမဲ့ဒီလိုဆိုတော့ဒီဆာလာကိုခင်းလို့ခါလာပေးလိုက်ချင်းဆိုတဲ့အတွက်ကြောင့်မလို့အခုလွတ်လွတ်စေဒီယောဂစိတ်စာနဲ့ဘယ်လောက်တကာသွားမလဲမသိဘူး။အလုပ်တွေရတဲ့တော်တော်များနားနေကြတယ်။ဘယ်လိုကနောက်တစ်လောက်အဖြစ်ကိုအကုန်လုံးဒီလိုပဲစက်ပိတ်ထားမယ်။အလုပ်တွေလုပ်ငန်းတွေမဝင်ရဘူးဆိုလို့ရှိရင်တော့ဒါအလုပ်သမားတွေအတွက်ကတော့အခက်အခဲတော့ရှိတာတော့ရှိမှာပဲ။ဒီလိုလူမှုဖွံ့ဖြိုးရေးအမှန်ကန်ဒီအမှန်ကန်ဒီဝင်ထားတဲ့အလုပ်မျိုးသားအလုပ်သမားတွေအတွက်ဆိုလို့ရှိရင်ကလမ်းမတဲမှာပေါ့နော်သူတို့ဒီအမိတ်ပညာသာဖြတ်ပြီးတော့ခမယ်ခပြီးတော့ဒီအကျိုးခံစားမှုရဖို့ဒီလေလုံးလို့ရမယ်လူကိုယ်အကျိုးခံစားမှုဝင်တဲ့အလုပ်သမားတွေရှိအများကြီးပဲတဲ့ဟာပေါ့လေအဲ့ဒီလူတွေအတွက်ကိုဒီလိုအလုပ်မလုပ်ရတဲ့ခါလာညနေရဲ့ခါလာမှာအကျိုးခံစားမှုရဖို့အစိုးရမလုပ်ပြင်းနဲ့အဲ့ဒါကိုကျွန်တော်တို့ကစောင့်ကြည့်ရမယ်သဘောအဲ့ဒါပို့ပြီးတော့ဒီအရေးကြီးရနော်အဲ့ဒီဟာကိုတကယ်လို့ကဆန်ကားဝင်လုပ်ပြီးနိုင်တယ်ဆိုလို့ရှိရင်တော့ဒီလုံသားလုံသမားရဲ့အတွက်သူကကြောင်းတော့ကြည့်ရပေါ့ရှင်းလို့ဆိုလို့ရှိရင်အလုံးမကြည့်တဲ့ဒီလိုတွေဘလို့လုပ်ပြီးတော့ကိုးလာပဲစတိပေးတာပေးတာကိုးလာပဲစတိပေးတာပေးတာသူတို့အနေနဲ့ကဘလို့မှမရှိဘူးနဲ့ဘလို့လုပ
်ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်ကစလို့အခု COVID-19 ကပ်ရောဂါဖြစ်နေတဲ့အချိန်ထိစိတ်ယုံပေါင်းတထောင်ကျော်ပိတ်ပစ်ခဲ့ရတာဖြစ်ပြီးလောကကမပေးနိုင်ပဲဒေဝါလီခံလိုက်ရတဲ့စိတ်ယုံတွေလည်းရှိနေပါတယ်စယုံနေမှာအလုတ်လုတ်နေကြတဲ့မြန်မာလူသမားတွေမှာလည်းလောအားကနစ်နာတာတွေနေရပြင်ရတာတွေလည်းရှိနေပါတယ်အခုအခါမှာတော့စယုံအတော်များများမှာစီးပွားရေးလုပ်ငန်းအဆင်မပြေမှုတွေကြောင့်လုံသားငားရမ်းမှုလျှော့ချတာတွေလည်းရှိနေပါတယ်ထိုင်းနိုင်ငံထဲမှာအထောက်ထားမဲ့တွေကောအထောက်ထားမျိုးစုံတွေကောမြန်မာလူသားသုံးသန်းထက်မနည်းအလုတ်လုတ်ကင်နေကြတာဖြစ်ပါတယ်ကျမမအေးအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ဒေသကဒုက္ခသည်စခန်းတွေမှာ COVID-19 ရောဂါကာကွယ်ရေးဘာတွေလှုပ်ဆောင်ထားသလဲဆိုတာသတင်းရှင်တွေကိုပြောပြပေးခြင်းပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကနေအိမ်ကြီးချင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတိမ်းရှောင်သွားကြတဲ့တိမ်းချီတဲ့ရိုဟင်ညာမွတ်စလင်တွေခိုးလုံနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြုံရမယ်ဆိုရင်အလွန်ကိုအန္တရာယ်ကြီးမားလာနိုင်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR စားတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ဒုက္ခသည်ဆိုင်ရာနိုင်ငံတကာ NGO အဖွဲ့တွေအကူအညီပေးရေးအဖွဲ့အစည်းတွေကသတိပေးထားပါတယ်ဒါကြောင့်ဘင်္ဂလားဒေ့ရှ်အစိုးရကရောဒုက္ခသည်စခန်းတာဝန်ရှိသူတွေကပါကိုဗစ်ရောဂါကူးစက်ပြန့်ပွားမှုမရှိစေရေးဒုက္ခသည်စခန်းအသီးသီးမှာရိုဟင်ညာဒုက္ခသည်တွေလိုက်နာကြဖို့စီကံချက်တွေကိုထုတ်ပြန်ထားပြီးအထူးသဖြင့်ကတော့လူစုလူဝေးမလုပ်ကြဖို့အပါအဝင်စခန်းတွေထဲကိုလည်းလူအဝေးအထွက်တင်းကျပ်ကန့်သတ်လိုက်တာပါ ဘာလူခါလီဒုက္ခတဲ့စခန်းမှာဗိုင်းရပ်စ်ကာကွယ်ရေးဘလို့ညွှန်ကြားချက်တွေထုတ်ထားတယ်လဲဆိုတာကိုတော့အဲ့ဒီမှာရှိနေတဲ့ရိုဟင်ဂျာဒုက္ခတဲ့ဥယီစလန်ကပြောပြပါတယ
်။ကဘာစနေကြအစီအစဉ် WHO ကနေသလားတကြီးရိတ်ကတွေထုတ်ပေးနေပါတယ်ခင်ဗျာ။ရိတ်ကတော့ပဲရှိတယ်လူစုလူဝေးမလို့ကြဘူးအဲ့လိုညွန်ကြားတာပါတယ်ခင်ဗျာ။ဒီတောင်တစုကနေဦးစီးတယောက်ပဲတွားပြီးတော့ရိတ်ကတွေတွားထုတ်ရပါတယ်ခင်ဗျာ။တဦးနဲ့တဦးသုံးပေရကောင်းမှတန်းစီပြီးတော့အဲရိတ်ကတွေထုတ်နေရပါတယ်ခင်ဗျာ။ဒီကနေ့အရှင်အကြည့်တော့ COVID-19 နဲ့ပတ်သက်ပြီးတော့တဦးတယောက်မှကုသခြင်းမရှိတာကိုသိရှိရပါတယ်ခင်ဗျာ
။ virus နဲ့ပတ်သက်ပြီးတော့အသိပညာပေးတာတွေကိုရိုဟင်ဂျာဗမာဘင်္ဂလီဘာသာစကားသုံးပြောတဲ့ရေဒီယိုကနေထုတ်လွှင့်တာပိုစတာနဲ့လက်ကမ်းစာဆောင်ဖြန့်ဝေတာတွေကိုလည်း UNHCR ကဦးဆောင်ပြီးကျန်းမာရေးလှုပ်သားတွေနဲ့ဆောင်ရွက်နေကြပါတယ်။ဘာသာရေးဝတ်ပြုဆူတောင်းပွဲတွေအပါအဝင်လူစုလူဝေးလှုပ်တာကိုတားမြစ်ထားသလိုဗလီတွေမှာလည်းလူဦးရေအကန့်အသတ်နဲ့ဝတ်ပြုနေကြရတယ်လို့ဥယီစလန်ကပြောပြပါတယ
်။လူစုလူဝေးမလို့ကြဘူး။တင်းကြောင့်တဲ့အလုံးပိတ်ပြင်တာကိုတွေ့ရတယ်။နောက်ဈေးဆိုင်တွေလည်းအကုန်လုံးပိတ်ကြပါတယ်။အင်းသေးကအပြင်မထွက်ကြဘူးလေညွန်ချတာပါတယ်ခင်ဗျာ။နောက်တဝူးနဲ့တဝူးသုံးပေအကောက်ဝဲနေတိုင်ပေါ်နောက်ချောင်းစုနာစဲလျံမတ်စ်နဲ့နောက်ဖိုဝါကာဖူအတွက်လည်းညုံချတာပါတယ်ခင်ဗျာအကိုရဲ့တန်းရှိရအတွက်တော့အဲလက်ကောင်မချေကနာစိတ်ကြဖို့ဖရာရှိကူချောင်းတော့လူငါးဦးတဲ့ပူရဲမစူးရဘူးဆိုပြီးတော့ညုံချတာပါတယ်ခင်ဗျာပလီဥဆောင်ဆရာနဲ့အဲလူအနေငယ်တဝက်ပြုနေကြပါတယ်နောက်တခြားလူတွေဆိုရင်ကိုယ့်ရင်မှာကိုယ်ပဲဝက်ပြုကြပါတယ်ခင်ဗျာ
အခုလိုမျိုးတိမ့်ချီတဲ့လူတွေစုဝေးခိုလုံနေထိုင်ရတဲ့ဒုက္ခသစ္စာနေတဲ့ COVID-19 လိုကပ်ရောဂါဖြစ်ပွားလာမှစိုးရိမ်နေကြချိန်မှာပဲဘင်္ဂလားပင်လယ်အော်ကိုဖျက်ပြီးတော့လှေစီးထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့လှေတစင်းပင်လယ်ထဲမျောနေတဲ့အချိန်မှာတော့အစာရေစာပြတ်လတ်မှုကြောင့်အနည်းဆုံးလူ30သေဆုံးခဲ့ရပါတယ်အဲ့ဒီထဲကအသက်မသေးကျန်ရစ်သူတွေကိုဘင်္ဂလားဒေ့ရှ်နေကြာစောက်တက်ကကယ်တင်လိုက်ပြီးတဲ့နောက်မှာတော့အဲ့ဒီထဲကရိုဟင်ဂျာတချို့ကိုကုတုပလောင်စခန်းတွေထဲခေါ်ယူဆောက်ရှောက်ထားပြီးဆေးကုသမှုပေးနေပါတယ်လို့ဥယီစလန်ကပြောပြပါတယ
်ဒုက္ခသည်တွေကိုဧပြီလ16ရက်နေ့နည်းနည်းပိုင်းကဘင်္ဂလားဒေ့ရှ်လုံခြုံရေးနဲ့ကုလသမဂ္ဂအဖွဲ့အစည်းများအပါအဝင်သူတို့ကိုကုတုပလောင်ဒုက္ခသည်လက်ခံရေးစခန်းမှာဆောက်ရှောက်တာပါတယ်ခင်ဗျာ COVID-19 နဲ့ပတ်သက်ပြီးတော့ကုသမှုရှိမရှိပေါ့ရေပောင်းစလေးရာတီတရှိမယ်ဆိုပြီးတော့ကြားသိနေရပါတယ်ခင်ဗျာအခုတော့လူတွေကမြန်မာပြည်ပြည်ရေးလုပ်ငန်းစဉ်ကိုမမြင်တွေ့ရတဲ့အခြေကြောင့်တော့မလေးရှားနိုင်ငံဘက်ကိုသွားလိုက်ဒီလေမှာတည်လိုက်အဲ့လိုဖြစ်နေတာကိုသိရပါတယ်ခင်ဗျာနိုင်ငံတကာတိုင်းဝိုင်းအနေနဲ့ရောမြန်မာဆိုတာအနေနဲ့ပါကျွန်တော်တို့ရူဟင်ဂျာအကြက်တွေကိုပြည်လင်းဆွန်ရဖေဖော်ဝါရီအလျက်နဲ့တောင်းဆိုခြင်းရှိပါတယ်ခင်ဗျာ
ရူဟင်ဂျာဆိုတဲ့အတုံးတုံးကိုလက်ခံပထားတဲ့မြန်မာဆိုရဘက်ကတော့ကမ္ဘာနဲ့ COVID-19 ဗိုင်းရပ်စ်ရောဂါကူးစက်မှုကာကွယ်တဲ့အနေနဲ့ရခိုင်ပြည်နယ်မောင်နှံခရိုင်ဘက်မှာလည်းဘင်္ဂလားဒေ့ရှ်ကနေပြန်လာတဲ့သူတွေကိုမလက်ခံတော့တဲ့အကြောင်းရခိုင်ပြည်နယ်ဆိုရဖွဲ့စီပင်သာယာရေးဝန်ကြီးက VOA မြန်မာပိုင်းကိုပြောဆိုထားသလိုဒေဇက်ဂိတ်တွေကနေပြန်ဝင်လာသူတွေဧပြီလဆန်းကနေစလုံးမရှိတော့ဘူးလို့လည်းအတည်ပြုထားပါတယ်စနေနေ့အထိဆိုရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာ COVID-19 ကူးစက်ခံထားရသူပေါင်းက2100ကျော်ရှိနေပြီးသေဆုံးသူ80ကျော်ရှိတဲ့အကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်ကျမစုမောကဆက်သွယ်မေးမြန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်မြန်မာတိုင်းနိုင်ငံလုံးကလူခွေးရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုထိန်းချုပ်ကင်တွယ်ဖို့အတွက်အဆင်သင့်ဖြစ်နေပြီလား။
ဆရုံဆောင်တဲ့လောက်တော့အကောင်းဆုံးပြင်ဆင်ထားပါသေးတယ်။ဘာလို့ဆရုံမလဲဆရုံရဲ့တင်းတင်းရှိတယ်။ဆရုံဆောင်တဲ့လောက်ကိုဘာလို့ပြောရတော့မှဟိုဗန်ဒလီဇာကလည်းကျွန်တော်နိုင်ငံဆိုကြတော့ကွာခြားတော့ဆိုတော့
ပသိမ်စေးရုံအောင်ဒေါက်တာတန်းမင်းထွတ်ကပြောပြခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုတွေကအခုမှအစာပိုင်းမဲ့ရှိနေသေးပါတယ်။အခြားနိုင်ငံတွေကြုံတွေ့နေရတဲ့အတွေ့အကြုံတွေအရဆိုရင်တော့ကျန်းမာရေးစနစ်လိုအပ်ချက်တွေကနောက်ပိုင်းမှာတဖြည်းဖြည်းနဲ့ညပြလာပါလိမ့်မယ်။ဒီလိုခက်ခဲတွေကြုံတွေ့လာရမယ်ဆိုရင်ကျန်းမာရေးစနစ်အတွက်ပြင်ဆင်ထားရှိမှုတွေနဲ့ပတ်သက်ပြီးကျွမ်းကျင်ပညာရှင်တွေနဲ့စကားပြောခဲ့ပါတယ်။ဒီဆောင်မကို Frontier မြန်မာမှသတင်းတောက်ဟင်းသာနဲ့အိမ်သက်စုတို့ကရေးသားထားတာဖြစ်ပြီးအိမ်သက်စုကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။ကိုရို
နာဗိုင်းရပ်စ်လို့သိများတဲ့ COVID-19 ဟာမြန်မာနိုင်ငံမှာစတင်ဖြစ်ပွားပြီလို့မတ်လ23ရက်နေ့မှာတော့ကျန်းမာရေးနှင့်အာကစားဝန်ကြီးဌာနကကြေညာလိုက်ပါတယ်။ဒီရောဂါဟာတရုတ်နိုင်ငံ၊အီတလီနိုင်ငံနဲ့အမေရိကန်နိုင်ငံတို့လိုသာကူးစက်နှုန်းမြန်ခဲ့မယ်ဆိုရင်လူထောင်ပေါင်းများစွာဟာဆေးရုံတက်ရဖို့လိုအပ်ပါလိမ့်မယ်။အဲ့ဒီအတွက်ဆေးရုံတွေ၊ဆေးခန်းတွေနဲ့ဆေးဘက်ဆိုင်ရာပညာရှင်တွေ၊ကျန်းမာရေးဝန်ထမ်းတွေပြင်ဆင်ထားပြီးပါပြီလား။ယောဂအတွက်ကာကွယ်ရေးဝတ်စုံ PPE အပါအဝင်အခြားသောလိုအပ်နေတဲ့အထောက်အပံ့စီတွေလည်းအလုံးလောက်ရှိပါသလား။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာန၊ဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနနဲ့ကုသရေးဦးစီးဌာနမှညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကိုမေးမြန်းထားပါတယ်။မြန်မာနိုင်ငံမှာ PPE ဝတ်စုံတွေနဲ့အသက်ရှူထောက်ကူပြုဆက် ventilator တွေဘယ်လောက်ရှိပါသလဲ
။ဒုတိယလူတစ်ခုဆိုရင် PPE တို့အသက်ရှူချက်တော့ဟုတ်ပါ PPE လိုလိုအပ်တာလည်းထောက်ကမ်းပါအသက်ရှူချက်သက်ရှူချက်ဆိုတာကဒူနာဘလောက်မှာအသက်ရှူချက်လိုတဲ့လူကဘလောက်ရှိတယ်လို့ညတိလို့မျိုးတခုခုဆိုတာဒါနဲ့ဆိုတာနဲ့အသက်ရှူချက်တွေလိုတော့မလားလူတရာမှာအသက်ရှူချက်တရာလိုတော့တယ်လို့ညလိုတယ်လို့ညဖြစ်နေသလားဒီမှာသိချင်ပါအဲ့ဒါကြီးကမဟုတ်တရင်တွေကိုအများများဖတ်ပါဘာဖြစ်လို့လဲဆိုတော့ခါကျလူတရာမှာအသက်ရှူချက်လိုတယ်ဆိုတဲ့လူက600ခန့်လုံးနဲ့မပို့ပါဘူးနော
်မကြသေးရင်ကတော့နိုင်ငံတကာဆေးကုမ္ပဏီတစ်ခုဖြစ်တဲ့ International SOS ကမြန်မာနိုင်ငံအတွင်း ventilator 200နဲ့အထက်ရှိမယ်လို့ခန့်မှန်းထားပေမဲ့ဒေါက်ခင်ခင်ကြီးကတော့တိကျတဲ့အရေအတွက်ကိုမပြောပါဘူးကျမတို့ရဲ့စုံစမ်းမှုအရတော့ရန်ကုန်မှာရှိတဲ့ဆေးရုံတွေနဲ့အခြားနေရာတွေမှာရှိတဲ့ဆေးရုံတွေဟာဝင်နဲ့အားမမျှမတအဖြစ်နေပါတယ်ကိုရိုနာဗိုင်းရပ်စ်အလယ်လက်ဆင့်ထိဖြစ်ပွားခဲ့မယ်ဆိုရင်တော့အသက်ရှူအထောက်အကူပြုဆက်နဲ့အထူးချက်မဆောင်တွေဟာအလုံးလောက်မရှိဘူးလို့သိရပါတယ်။ဗိုင်းရပ်စ်ကိုကာကွယ်မှုနည်းလမ်းတစ်ခုကတော့ကိပနိုင်ငံကပြန်လည်ရောက်ရှိလာသောသူတွေ၊တန်တရားရှိတဲ့လူနာတွေနဲ့ထိတွေ့ထားတဲ့ဘဲသူကိုမဆိုတိခြားထားဆုံးဖြတ်ခြင်းပဲဖြစ်ပါတယ်။သူတို့တွေကိုစေယုံတွေပြည်နယ်တွေကစီစဉ်ထားတဲ့ဌာနတွေနဲ့အိမ်တွေမှာ14ရက်တိခြားဆုံးဖြတ်ထားဖို့လိုအပ်ပါတယ်။ဖုန်ကြီးကျောင်းတွေ၊ပလီတွေလိုမျိုးဘာသာရေးအဆောက်အအုံတွေ၊အရာဝတီဘဏ်ရဲ့လေ့ကျင့်ရေးစင်တာတွေ၊လက်ဝှေ့အားကစားရုံတွေနဲ့ကျမရေးနဲ့အာကစားဝန်ကြီးဌာနကသတ်မှတ်ထားတဲ့အခြားနေရာတွေမှာလည်းသီစာဆောင်ချဖို့ကိုတော့ရည်ရွယ်ထားပါတယ်။အစိုးရကတာဝန်ရှိသူတွေအနေနဲ့တော့မြန်မာနိုင်ငံဟိုတယ်လုပ်ငန်းရှင်အသင်းနဲ့လည်းပူးပေါင်းပြီးဟိုတယ်အခန်းတွေမှာသီစာဆောင်ချနိုင်အောင်လည်းလှုပ်ဆောင်နေပါတယ်
။ဟုတ်ကဲ့တော့လက်ရှိကတော့ကျွန်တော်တို့ဟိုဟောဖြစ်လာမယ်ဆိုရင်နော်ဟိုအများကြီးတပြိုင်တည်းတော့ကျွန်တော်တို့ဟိုဖြစ်တယ်ဆိုတာတော့ပြောလို့မရဘူး။ဟိုကျွန်တော်ဟိုအမြင်ရကြည့်မယ်ဆိုရင်ခုဟိုလက်ရှိပြင်ထားတာပေါ့နော်ပြင်ထားတယ်ဆိုတာဒီဟိုပေါ့ဒီဝေဘာကြီးရှိတယ်ကန်နော်နေဒီရှိတယ်နော်နောက်ကအောင်ဆန်းဟိုဥစားဆန်ပြပေါ့ကွင်းဆန်းဌာနရှိတယ်နောက်ကရန်ကုန်မှာဆိုရင်အမျိုးသမီးနဲ့နော်ဟိုဥစားကလေးဆေးရုံကြီးပေါ့နော်ဒါကမှမဟုတ်ကျွန်တော်မသုံးရသေးတာရှိတယ်ကျန်တဲ့ဟိုတယ်တွေပေါ့နော်ဟိုတယ်တွေရှိတယ်နောက်ကျွန်တော်တို့ကဟိုအားကစားရုံကြီးပေါ့ကျန်တာသတ်မှတ်ထားတာရှိဆင်းစင်တော့သူတို့ view ပါရှိတယ်ဒါတွေတော့ကျွန်တော်တို့အသေးစိတ်တော့ကျွန်တော်မပြောလို့ဘူးသူတို့မှရှိတယ်ဘာလို့ဆိုတော့ဟိုတရုတ်ပြည်ဥပမာကိုယူပြီးတော့တရုတ်မှာဆိုရင်ချက်ချင်းဖြစ်လာတဲ့ဆိုရင်ဒီခါအားကစားကြီးလို့ဒီခါလဲဟိုဥစားပေါ့ဟိုအကုန်လုံးဟိုဆေးရုံတဘောမျိုးလုပ်ပြီးတော့ quarantine လုပ်ကြတာလေဟိုဒါတွေလဲကျွန်တော်တို့ကအစီအစဉ်ရှိပါတယ
်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့အကြံပေးပြည်သူ့ကျန်းမာရေးပညာရှင်ဒေါက်တာအောင်ထွန်းကပြောကြားခဲ့တာပါဝင်ကြီးဌာနကအညီမဖော်လိုသူအကြီးတန်းအရာရှိတယောက်ကတော့ရန်ကုန်မြို့နေရာအသီးသီးမှာလူဦးရေ 3,000 ကျော်အတွက်သီးခြားဆောင်ချဖို့ပြင်ဆင်ထားတယ်လို့ဆိုပါတယ်ဒါပေမဲ့လည်းသီးခြားဆောင်ချဖို့အတွက်သာဖြစ်ပြီးကုသဖို့အတွက်မပါပါဘူးပုံမှန်များကြလာမဲ့ COVID-19 ကူးစက်ခံရမယ့်သူတွေကိုကုသပေးဖို့အစိုးရဆေးရုံတွေကသီးခြားဆောင်ချတဲ့လူနာဆောင်တွေတိုးချဲ့ပြင်ဆင်ထားဖို့လိုအပ်ပါတယ်။ရန်ကုန်မြို့မြောက်ဥက္ကလာပါမြို့နယ်ဆေးရုံကအစိုးရဆေးရုံဖြစ်ပြီးဆေးဘက်ဆိုင်ရာကျောင်းသားတွေအတွက်သင်ကြားရေးဆေးရုံတစ်ခုလည်းဖြစ်ပါတယ်။အဲ့ဒီဆေးရုံမှာလူနာ4ယောက်ထားရှိနိုင်တဲ့သီးခြားဆောင်တစ်ဆောင်နဲ့အသက်ရှူဆက်4ခုရှိပါတယ်။အဲ့ဒီဆေးရုံအုပ်ဒေါက်တာကြီးဆိုးကလူနာ30ကနေ40အထိထားရှိနိုင်ဖို့သီးခြားဆောင်ကိုချဲ့ထွင်လို့ရပေမဲ့အသက်ရှူဆက်လိုမျိုးကရိယာတွေလိုအပ်နေပါအောင်မယ်လို့ပြောခဲ့ပါဗျ။ညောက်ကလာပါဆေးရုံမှာလည်းကုသရေးဆိုင်ရာကရိယာတွေကအတော်လေးဆုံဆုံလင်းလင်းရှိပါဗျ။အဲ့ဒီဆေးရုံမှာလူနာဆောင်တစ်ခုချင်းစီတိုင်းအတွက်သီးခြားအသုံးပြုဖို့ ventilator အသက်ရှူထောက်ကူပြုဆက်15လုံးရှိပြီးအဲ့ဒီဆက်တွေကိုသီးခြားဆောင်ကြီးဆောင်အပါအဝင်အခြားနေရာတွေကိုရွှေ့ပြောင်းလို့မရပါဘူး။ဆေးရုံမှာအခြားအသက်ရှူဆက်တွေရှိနေပေမဲ့ငှားပြီးသုံးလို့မရပါဘူး။COVID-19 လူနာတအူးသုံးထားတဲ့အသက်ရှူဆက်ကိုလည်းအခြားလူနာတအူးကိုပေးသုံးလို့မရပါဘူးလို့သီးခြားဆောင်မှာတာဝန်ကျနေတဲ့အမျိုးခေါ်လိုတဲ့ဆရာဝန်တအူးကပြောပြပါဗျ။အ အင်းစိန်ပြည်သူစေယုံကလည်းအစိုးရရဲ့စေယုံတစ်ခုဖြစ်ပါတယ်အဲ့ဒီစေယုံမှာတော့အသက်ရှူအထောက်အကူပြုဆက်3လုံးတခြားလူနာဆောင်တစ်ခုနဲ့ PPE ဝတ်စုံ439စုံရှိပါတယ်စေယုံကိုပို့တဲ့လူနာအရေးအတွက်များပြားလာရင်ဘယ်လိုလုပ်ဆောင်မလဲလို့စေယုံအုပ်ဒေါက်တာမီဆန်းချိုကိုမေးခဲ့ပေမဲ့သူမကအဖြေမပေးခဲ့ပါဘူးပင်လို့ပင်ဖြစ်ပါစေအင်းစိန်စေယုံကလည်းကိုရိုနာဗိုင်းရပ်စ်ကူးခံရတဲ့လူနာတွေအတွက်အခြားပြည်သူစေယုံတွေထက်တောင်ပိုပြီးကောင်းမွန်စွာပြင်ဆင်ထားတာမျိုးဖြစ်နိုင်ပါတယ်။အဲ့ဒီစေယုံမှာကိုဗစ် -19 လူနာတွေအတွက်24နာရီလုံးအလုံးလုံးနိုင်တဲ့ဆရာဝန်တွေ၊သူနာပြုတွေပါဝင်တဲ့အထူးအဖွဲ့ဖွဲ့ထားပြီးပါပြီ။ထာဝရကျသူသူနာပြုတို့အူကလူနာများများမရှိသေးတဲ့အတွက်တော်တော်လေးကံကောင်းလာပါပြီလို့ပြောပြပါတယ်။ဒါဆိုရင်အချားမျိုးနယ်ရီမှာရှိတဲ့စေယုံတွေကရောဆင်းသင်းဖြစ်နေပြီလားအချားမျိုးနယ်ရီမှာရှိတဲ့စေယုံတွေမှာတော့ COVID-19 ဖြစ်ပွားခဲ့မယ်ဆိုရင်စီးစားဆောင်ကြီးဆောင်တွေအသက်ရှူအထောက်အကူပြုဆက်တွေလုံးလုံးလောက်မရှိပါဘူးအေယာဝတီတိုင်းဒေသကြီးကတော့နိုင်ငံအတွင်းမှာလူဦးရေထူးထပ်ဆုံးတိုင်းတစ်ခုဖြစ်ပြီးမကြသေးမီကလည်းလောက်ကင်မရှိတော့တဲ့အတွက်ရွှေပြောင်းလူသားအများအပြားတိုင်းအတွင်းကိုပြန်လည်ဝင်ရောက်လာကြပါတယ်ပထမစေယုံမှာဆိုရင် PPE 220ရှိပြီးလူနာ6ဦးအတွက်သီးခြားဆောင်ကြည့်ဆောင်တစ်ဆောင်နဲ့အသက်ရှူဆက်3လုံးရှိပါတယ်။ပထမစေယုံအုပ်ဒေါက်တာတမ်းမင်းထွတ်က
ဆရုဆောင်တဲ့လောက်တော့အကောင်းဆုံးပြင်ဆင်ထားပါဆိုပြီးဘာလို့ဆရုကလည်းဆရုရဲ့တင်းတင်းချီတယ်ဆရုဆောင်တဲ့လောက်ကိုဘာလို့ပြောရတော့မှဟိုဗန်တလီဇာကလည်းကျွန်တော်နိုင်ငံဆိုဆရုကွဲထားတာဆိုတော့ဆရုနိုင်ငံဝင်တဲ့တကယ်တကယ်အော်ဖရိတ်ကြီးအကြီးကြီးလာဖြစ်ရင်တော့အမေရိကန်နဲ့ဝါလာပါလေအဲတောင်ကိုရလာဝါလာတယ်လို့ပြောတာပါလေဆရုအဲ့တော့အဲ့တော့ဘလို့ပဲဆိုဆရုကဆရုမအော်ရအောင်တော့ဆရုကအခုနေရာသာကိုကြည့်ပြီးပြင်ပြင်လို့ရလာဆိုဆရုအကောင်းဆုံးပြင်ဆင်ထားပါဘူးလူတော်တဲ့နေသားရောကိုဗစ် -19 နဲ့ဆက်နေတဲ့ရောဟိုကကူးဆက်ထားပြီးအဲနောက်ဒီကလာကိုထိန်းချုပ်နိုင်တဲ့ဆိုလို့ရှိရင်တော့အဲဒီနေ့ကဒီနောက်ကလာကိုဆရုထိန်းချုပ်နိုင်တဲ့ကူးတဲ့ပုံစံကိုခြားထားနိုင်တယ်လို့တော့လည်းပါလေအဲ့ကောဆရုရဲ့တကူးရာဒီပေါ့တကူးရာဒီဖြစ်တဲ့ဂျွန်ဂျူလိုင်ဩဂတ်စ်မှာဆရုကိုကိုနိုင်တယ်ကိုထိန်းချုပ်ထားဖို့လိုပါတယ်အမလို့ရှိရင်ဂျွန်ဂျူလိုင်ဩဂတ်စ်ကျလို့ရှိရင်ဆင်တူကူတွေရောသူတို့တကူးတွေရောအဲဟိုယူတကူးတွေရောအဲ့မှာအချက်များတဲ့ရှင်ကလာတဲ့ကိုကိုနိုင်တဲ့ကွန်ပေါ်လို့ဆိုရှင်ချုပ်ဆက်ထားပြီးတော့ဖိနေရောဟိုအခက်အခဲတွေညနေညဆက်ရနိုင်ပါတယ်ဒါကြောင့်ဆရုကအခုဒီကူးနာမည်နှစ်ပတ်ကလာတော့တော့ကိုကိုနိုင်တဲ့ဦးဆက်မှုကရောအများတော့အပြည့်ပြောင်းဖြတ်ထားဖို့လိုတော့တော့ဆရုဒီနိုင်ငံလာတော့တော့အချင်းမထောက်ဘူးဒီကတော့မထောက်ဘူးမတ်တည်းတော့ထောက်ဘူးတတ်တည်းရချက်ပါဘူးနော
်ရှမ်းပြည်နယ်တောင်ကြီးရှိအမျိုးသမီးနဲ့ကလေးစေယုံရဲ့တိချလူနာဆောင်မှာအလုံးလောက်ကင်နေတဲ့အမည်မဖော်လို့သူဆရာဝန်တယောက်ပြောပြတာကတော့စေယုံမှာအသက်ရှူဆက်တစ်ခုပဲရှိနေပြီးအဲ့ဒါကိုမိစေးဆောင်တစ်ခုမှအသုံးပြုနေပါတယ်။ဝန်ကြီးဌာနကစေယုံတွေကိုနောက်ထပ်အသက်ရှူဆက်တွေဘာလို့ထုတ်မပေးသေးရလဲ။ဝေမရှိလို့လား။လူနာတွေအသက်ရှူလမ်းကြောင်းပြဿနာပေါ်လာရင်အသက်ရှူဆက်ဟာမရှိမဖြစ်ပါပဲလို့ပြောခဲ့ပါတယ်။မြန်မာနိုင်ငံအတွင်းကမတူညီတဲ့စေယုံကဝန်ထမ်းတွေကိုစကားပြောကြည့်တဲ့အခါမှာတော့COVID-19 ကူးစက်ခံရပေမဲ့ယောဂမပြင်းထန်သူတွေကိုကူးသပေးဖို့အတွက်ပြင်ဆင်ထားပြီးလို့ယုံကြည်ကြပါတယ်။ဒါပေမဲ့လူနာအဆမတန်များပြားလာရင်ဆေးရုံတွေမှာဝင်နဲ့အာမမျှမှကိုလည်းစိုးရိမ်မှုတော့ရှိနေပါတယ်။မြောက်ကလာပါဆေးရုံကအမည်မဖော်လို့သူသူနာပြုဆရာမတယောက်ကတော့ကျန်းမာရေးဝန်ထမ်းတွေလုပ်ငန်းတာဝန်များပြားလာတာတွေနဲ့ပတ်သက်ပြီးကျမတို့ကျန်းမာရေးဝန်ထမ်းတွေပဲခြေကုံလက်ပန်းကြမှာဒါကအဆပဲရှိသေးတယ်။ဘလို့ကင်တွေ့ရမလဲဆိုတာကိုတွေးတော့မတွေ့ရဘူးလို့မိတွားထားပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင့်နေမယ်လို့တို့အတန်အဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာမှသတင်းတောက်ဟိန်းတာအိမ်သက်စုဇာနီနဲ့ဒိုင်ယန်ဂျင်းစုဖြစ်ပါတယ်တို့အတန်အပတ်စဉ်အတန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်တို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာ Netherlands တန်ယုံကပံ့ပိုးကူညီထားပြီးFrontier မြန်မာနဲ့ Foundation Hirondeo တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။တို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ယူအင်မြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းမြန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဒီအမေရိကန်တန်ရဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်အောင်လွင်ပါခင်ဗျာအခုတော့ COVID-19 အရေးပေါ်အခြေအနေအရထုတ်လွှင့်နေကြဒါရိုက်လီလိုင်းအစီအစဉ်စာတင်ဆက်ပေးမယ်စီရီနီဆွနီကန်အစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာကပ်ဘေးရန်ကြီးတာစီရီချိုးပန်းရံမှာသတင်းမီဒီယာရဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့မြန်မာသတင်းသမားတွေဖြစ်ကြတဲ့ဦးစီရသူဦးတရာသွေးတို့နဲ့ Skype ကနေဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာဒီနေ့ဆွေးနွေးကမှာတော့မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကိုရင်ဆိုင်တဲ့နေရာမှာသတင်းမီဒီယာရဲ့အခန့်ကဏ္ဍကိုဆွေးနွေးမှာဖြစ်ပါတယ်။ကျွန်တော်နဲ့အတူဆွေးနွေးဖို့မြန်မာသတင်းစာဆရာတွေဖြစ်ကြတဲ့ဦးစီရသူဦးတရာသွေးတို့ကိုဖိတ်ခေါ်ထားပါတယ်။ဦးစီရသူဦးတရာသွေးမင်္ဂလာပါခင်ဗျာ။ဟုတ်ကဲ့ဟုတ်ကဲ့အခုဆိုမြန်မာပြည်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့သူဖြစ်တဲ့အတီးပြူထားတဲ့သူတွေလည်းတနေ့တစ်ခြားတိုးလာနေပါတယ်။ရောဂါမကူအောင်လည်းထိန်းချုပ်မှုတွေလုပ်နေရပါတယ်။ဒီနေရာမှာပထမတစ်ချက်အနေနဲ့ကျွန်တော်ဆွေးနွေးစီချင်တာကတော့သတင်းစီးဆင်းမှုအပိုင်းမှာသတင်းစီးဆင်းမှုလို့ပြောရင်တဲ့ထုတ်ပြန်မှုကစပြောရလိမ့်မယ်ထင်ပါတယ်ဆိုတော့အခုလိုကပ်ရောဂါနဲ့ကြုံနေရတဲ့ကိစ္စနဲ့ပတ်သက်လို့တာဝန်ရှိတဲ့သူတွေဘက်ကသတင်းထုတ်ပြန်မှုတွေကအခုချိန်ထိတွေ့ရသလောက်လုံလောက်မှုရှိရလားဆရာဦးစီသူရေဆွေးနွေးပြပါခင်ဗျာ
ဟိုနောက်ပိုင်းတော့အခုကတော့ဘေးရဝိုင်းပြောတာဘေးရဆိုတော့ကျွန်တော် Facebook တို့ဘာလို့ကလည်း Wi-Fi ပြောအကြံဉာဏ်ပေးတဲ့လူရှိတဲ့ခါကျတော့တဖြည်းဖြည်းနဲ့တော့အခုကတော့လမ်းကြောင်းပေါ်ရောက်လာတော့တွေ့ရတာပေါ့ဒါပေမဲ့ကျွန်တော်တို့သတင်းမီဒီယာတွေဘာတွေအချင်းချင်းဒါပြောကြတာတော့ရှိတယ်ဘာလဲဆိုတော့ဥမာပြောရေးဆိုခွင့်ရှိတဲ့လူကဥမာဖုန်းတွေပိတ်ထားတာတွေ့ရတယ်ဟိုဘာလို့ဒါမျိုးတွေကတော့သူ complain တွေတော့တော်တော်လေးကြားနေရတယ်ပေါ့နော်အဲ့တော့ဟိုဖြစ်နိုင်တာတော့ပြောရေးဆိုခွင့်ရှိတဲ့လူကယာရုတအားကြီးပြီးတော့တခြားလူတွေလည်းလုပ်နေရလို့သူ့မှာမအားရတယ်ကျွန်တော်တို့ဖြစ်နိုင်တယ်ပေါ့နော်ဒါပေမဲ့တစ်ဖက်မှာကြာတော့လည်းဘာဖြစ်နေလဲဆိုတော့ covid ကတကယ်ကိုကြောက်စရာကောင်းတဲ့ဟာဖြစ်နေတော့လူတွေကလည်းဒါကြောက်နေကြတယ်ကြောက်လဲကြောက်တင်တယ်ပေါ့နော်အဲ့လိုမျိုးဖြစ်တဲ့အချိန်မှာသတင်းမားတွေကလည်းကောလာဟလတွေကလည်းအားထွက်တဲ့ခါကျတော့ဒါတွေကိုအချိန်ပြီးတုံ့ပြန်မှုဆိုရင်သူချက်ချင်းတရင်စီစဉ်မှုကလည်းဒါပြောရေးဆိုခွင့်ရှိတဲ့လူတွေဇီယာရောဟိုတရင်စာရှင်းလင်းပွဲတွေရောကျွန်တော်ထုတ်ပြန်ချက်တွေကဟိုဒါတောက်လျှောက်လို့ဒါကအချိန်နဲ့မျှထုတ်ပြန်နေလို့လူတွေပေါ့နော်ပြီးတဲ့ခါကျတော့မရှင်းလင်းတာမျိုးပေါ်လာရင်လည်းဒါချက်ချင်းပြန်ပြီးတုံ့ပြန်တာဖြေကြပေးတာမျိုးရှိဖို့လို့လူတွေညဉ့်ညာချက်ကတော့ကျွန်တော်တို့ကကန်ပြီးတော့ပြောကြတာပဲဒါပေမဲ့တစ်ဖက်မှာကျတော့လည်းညဉ့်ညာချက်ကမရှင်းလင်းတာတွေဒါအမျိုးစုံပါနိုင်တာပေါ့နော်ဘယ်တော့မှမပြည့်စုံတဲ့အတွက်ကြောင့်မဟုတ်လို့အဲ့လိုမျိုးဆိုရင်ချက်ချင်းတုံ့ပြန်ရှင်းလင်းနိုင်မှုလို့ရပြောရေးဆိုခွင့်ရှိသူကလည်းကျွန်တော်ဖုန်းခွင့်ထားဖို့လို့ရပြီးတဲ့ခါကျတော့ခုနကမရှင်းတာရှိရင်လည်းပြန်ပြီးတော့ချက်ချင်း Facebook မှာပဲဖြစ်ဖြစ်ရှင်းပြနိုင်မှုလည်းလူတွေပေါ့အဲ့ဒါလေးတော့တော်တော်ရှင်းပြပါတယ
်ဟုတ်ကဲ့ဦးတရာသူအမြင်ရောခင်ဗျာဒီ COVID-19 ကပ်ရောဂါနဲ့ပတ်သက်လို့တာဝန်ရှိတဲ့သူတွေဘက်ကသတင်းထုတ်ပြန်မှုတွေကအားရကျေနပ်လောက်ဆရာလည်းများဆိုနိုင်ရလားခင်ဗျာ
ဟိုစောစောဆရာဒီသူပြောသားသူပဲပေါ့နော်ဟိုကျွန်တော်တို့ဒီသတင်းထုတ်ပြန်မှုတွေကဟိုကျွန်တော်တို့ဒီဘေးကနေဝိုင်းပြောနေကမှပဲသူတို့တွေကတဖြည်းဖြည်းချင်းပေါ့နော်ဟိုပြုတ်ပြင်လာတယ်ဟလာဟိုတော့ Facebook ကိုတိုင်းလဲဟိုကျွန်တော်တို့ Facebook ကိုတုံးလာတယ်စသဖြင့်သူတို့ဘက်ကတော့ဟိုစူးစမ်းမှုလေးတွေလောက်လာတာတွေ့ရတယ်ဒါပေမဲ့လည်းကျွန်တော်တို့ media line ဘက်ကလည်းရှိတဲ့အခါကျတော့ကျွန်တော်တို့လည်းမတည့်ဘူးဆလာဆိုတော့ပြောချင်တာကဘာလဲဆိုတော့အခုချိန်ဒီစင်ညာချက်တွေထုတ်နေတဲ့အခါမှာလည်းစင်ညာချက်တွေကအခုဒီနေ့ဆိုလို့ရှိလို့ရှိရင်ဒီနေ့ဖတ်တဲ့စင်ညာချက်ဆိုလို့ရှိရင်ကဟိုဖတ်လိုက်တာလည်းဒီနေ့ negative တယောက်မှမတွေ့ဘူးလို့အဓိပ္ပာယ်အကြမ်းဖျင်းပေါ့ဆိုတော့ခါတိုင်းဆိုရင်ဗျာ total ဒီ78ယောက်ဖြစ်သွားရင်ဒီခု78ယောက်ဆိုတာပြေတော့တယ်ဗျာဒါပေမဲ့သူက3ယောက်တွေ့တယ်ဟုတ်လားအဲ3ယောက်တွေ့တာကိုအောက်ဆုံးမှရေးထားပြီးတော့အခုဆိုရင်ဘယ်လောက်ဖြစ်သွားပြီဆိုရင် ethic မပါဘူးပြန်ကြည့်လိုက်အခုဆိုတော့သူတို့ဘက်ကသတင်းတွေထုတ်ပြန်တဲ့အခါမှာ professional မဖြစ်ဘူးဒါကကျွန်တော် professional ဖြစ်ရမယ်ပြောတာပေါ့ဘာလို့ဆိုတော့ဝန်ကြီးဌာနဖြစ်တဲ့အတွက်ကြောင့်ပေါ့လို့သူတို့ကကြေညာချက်ဆန်တဲ့ report ဆန်တဲ့ဟာပဲရေးပါတယ်နော်ဆိုတော့ကျွန်တော်တို့ကတော်တော်ကြူးပြဲပြီးလိုက်ကြည့်ရတယ်ဗျာဆိုတော့ဟိုဒါကတော်တော်အခက်အခဲရှိတယ်အဲ့တော့ကျွန်တော်ကဖြစ်နေကြတာပါလေဆိုတော့ဆိုတော့ဟိုကိုစင်သူပြောသလိုပဲ e-sports person ကအလုပ်များနေမယ်ဆိုလို့ရှိရင်ဟာမပြောနိုင်တာရှိတယ်အတော့မတုံ့ပြန်နိုင်တာရှိတယ်ဖုန်းမကိုက်နိုင်တာရှိမယ်ကျွန်တော်အမြင်ပြောရရင်အခုတော့ရှော့အတွေ့အကြုံညာပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကကျန်းမာရေးကထုတ်ပြန်တဲ့ဒီလိုမျိုးကြေညာချက်တွေကိုပဲ အတင်းကိုကားပြီးတော့အတင်းကျွန်တော်တို့နားလည်အောင်ကြိုးစားပြီးလုပ်နေရတာလည်းအိဗေရှိဘူး။နောက်ကအဲ့ဒီကိစ္စတွေနဲ့ဆက်ဆက်နေတယ်ကျွန်တော်တို့တခြားပြင်ပမှာဖြစ်နေတဲ့တဲ့တွေကပြီးခဲ့တဲ့ရက်ပိုင်းတော့ဆိုခရိယံဖွဲ့နဲ့ဖြစ်တဲ့ပြဿနာတွေဆိုလို့ရှိရင်နောက်ဆက်တွဲအတင်းတွေဒါဥမာဆိုတော့ဘယ်သူရောဟိုထိသွားပြီးတော့မထိဘူးလို့စသည်ဖြင့်ဒါတွေဖြစ်တဲ့ခါကျတော့ကျွန်တော်အမြင်ပြောရ spokesperson ကကျွန်တော်တို့ဒီဝင်ကြီးဌာနရဲ့အားလုံးနဲ့ဖြစ်ဆက်ပြီးတော့သူကဒီ spokesperson လုပ်ဖို့အတွက်ကိုပဲနေတဲ့လူဖြစ်ရသူကအဲ့တော့မှသူကဒီပြည်ရဲ့ရတဲ့ဟာကျွန်တော်ဆေးရုံကတည်းကကျမဒီလက်ပကတည်းဟလာဆိုတည်းနေအားလုံးစုစည်းပြီးတော့သူကတခါရဲ့ဟိုဒီအားလုံးကိုသူနားလဲပြီးတော့ပြန်ပြောတဲ့အခါကျတော့ကျွန်တော်တို့မီဒီယာတွေကရေးရတာအရန်အစင်ပြေသူ့ကိုမေးရတဲ့အခါမှာလေသူကဟိုဂျက်တဲ့လက်နဲ့ဟလာသူ့မှာရှိတဲ့ information တွေသူကစားပြီးကန်ဆွဲပြီးတော့ဟလာသူပြောနိုင်တယ်ဆိုတော့အခုကျွန်တော်တို့ကဒီကျမရနေပြီးတော့ဒါတော်တော်လေးကိုကျွန်တော်တို့ဖတ်ပြီးမနေနားလဲအောင်လုပ်လိုက်ပြီးထွက်လာတဲ့အခြေရဲ့နောက်ဆုံးတွဲမေးခွန်းတွေကျွန်တော်ဘယ်သူဆက်မေးရမှာမသိဘူးကဲဆိုတော့အဲ့လိုမျိုးတွေပေါ့ဆိုတော့ကျွန်တော်အမြင်ပြောရရင်တော့အစိုးရကအခု spokesperson ထားတာကိုကထားပုံထားနေပြီးတော့မှားနေ
ဟုတ်ကဲ့တကယ်တော့သတင်းထုတ်ပြန်မှုအပိုင်းမှာအရင်ကလေးကလည်းသိအားရစရာတော့မရှိပါဘူးအခု covid-19 ကပ်ရောဂါဖြစ်တော့တမန်ရုံးကပုံမှန်သတင်းစာရှင်းလင်းပွဲတော့မလုပ်တော့ပါဘူး online ကနေပဲမေးခွန်းမေးတာတွေကိုဖြေတာလည်းရှိတယ်မဖြေတာလည်းရှိတယ်ပေါ့လေဆိုတော့အခုကပ်ရောဂါဖြစ်တော့မှသတင်းထုတ်ပြန်မှုအပိုင်းကပုံများတော့စိုးသွားတယ်လို့ပြောလို့ရမလားကိုစေသူ
အဲကျွန်တော်နားလည်တာတော့ကိုကျွန်တော် crisis communication ပေါ့လေဒီခုနကကျွန်တော်တစ်ခေါက်ပြောခဲ့ပါတယ်ဒီရေးပေါ်ကာလဒီသတင်းစီစဉ်မှုပေါ့လေသတင်းကိုကုတ်ကဲနိုင်တဲ့ဟာအဲ့ဒီဟာမျိုးကဟိုတိဆောက်ထားဖို့လိုတယ်ပေါ့နော်ဟိုကျမ်းမာရေးဖြစ်လို့ကျမ်းမာရေးကလူကဒါအကုန်လုံးတာဝန်ယူပြီးပြောဒါမှမဟုတ်လဲစီးပွားရေးဖြစ်လို့စီးပွားရေးဆိုင်ရာလူကထပြောအဲ့ဒီလိုနဲ့ဆိုရင်ဒါအဆင်မပြေဘူးကျွန်တော်အကုန်လုံးကိုပြောနိုင်တဲ့လူတယောက်လူတယ်ပေါ့လေဒါအဲဟိုအရင်ကဆိုရင်ဒါဥစ္စာထေပြောခဲ့တဲ့နေရာမျိုးပေါ့နော်ဆိုတော့ကျွန်တော်သူ့စီမှာကြာတော့လေသူကဒီခက်ခဲနေတဲ့ဟာတွေကိုကြာတော့လေတင်ညာဆိုင်ရာဟာမျိုးကိုကြာတော့လေအနည်းဆုံးတော့သူကအခြေခံတစ်ခုအဆင့်ထိတော့တော့လေကျွန်တော်တို့တည်ထားဖို့လိုတယ်ပေါ့နော်အဲ့လိုလိုလိုတယ်ပြီးရင်သူ့စီကိုဝင်ပြီးတဲ့ခါကျရင်ကျန်တဲ့လူတွေအကုန်လုံးကသတင်းစီစဉ်ပေးနေဖို့လိုတယ်ပေါ့နော်အဲ့တော့တာဘာတော့ဒီတာဘာတော့တိုက်ပွဲတွေဖြစ်နေတဲ့ဟာတွေရောနောက်ပြီးရင်ခါကျတော့စီးပွားရေးကိစ္စတွေရောအကုန်လုံးဒီကိုဗစ်ကအခုဟာကကိုဗစ်လို့ပြောလိုက်ပြီးကျွန်တော်ကအကုန်လုံးနဲ့ကျွန်တော်ကချိန်သွားတာပေါ့ဟိုစားနပ်ရိက္ခာကိစ္စတွေရောကျန်းမာရေးကိစ္စတွေရောစီးပွားရေးရောဟုတ်ကျန်းမာရေးကိစ္စတခုလည်းလည်းပြောလို့မရတော့ဘူးဖြစ်သွားတာပေါ့နော်ကိုတီယာသေးလည်းအဆအပြေပဲအဲ့ဒီခါကျတော့ဒါတွေအကုန်လုံးကိုနည်းနည်းပါးပါးတော့တီမီခောက်ပြီးရှိထားတယ်ပို့ပေါ့နော်ဥပမာ channel list ဆောင်းလို့ဟာမျိုးအဲဒါမျိုးအဲ့လိုမျိုးဒီအစိုးရထဲမှာဆိုလည်းဒီစာတော်တော်များများဖတ်ထားပြီးဗာလဲတော်တော်များများကြည့်တဲ့ပုံကိုမျိုးပေါ့နော်အဲ့လိုပုံကိုမျိုးတွေကျွန်တော်လူရယ်ဗျအသက်ကလည်းအများကြီးကြီးမကြီးစင်ဘူးအသက်ကြီးရင်လည်းသူက stamina ကျနိုင်တယ်နောက်ပြီးခါကျတော့ဘာဖြစ်လဲဆိုတဲ့ခါကျတော့ကိုယ်ကိုယ်ရင်ကလက်ရှိတာဝန်အရင်ကြီးမနေရအောင်လက်ရှိတာဝန်ကရင်ကြီးပြန်တော့သူ့မှာဒါနဲ့နေပုံနေပြီးတော့ပုံနေပါလိမ့်မဖြေနိုင်တာတော့ကျွန်တော်တို့ကဖြစ်တယ်ပေါ့နော်အဲ့ခါကျတော့အသက်ရွယ်အဖြစ်နဲ့မကြီးမငယ်ကျွန်တော်တို့ဖြစ်ဖို့လိုတယ်ပြီးတဲ့ခါကျတော့ဟိုဘာသာရေးပေါင်းစုံကိုလည်း TV ခောက်မှုပေါ့ဗျာဟိုနည်းနည်းဆိုင်ဆိုင်မှုတော့ TV ခောက်ပြီးတဲ့ကျွန်တော်ပုံကိုပြဖြစ်ဖို့လိုတယ်ပြီးတဲ့ခါကျတော့သတင်းသမားရဲ့ရှူတော့ပေါ့နော်တာမန်ပြည်သူတစ်ခုခုရဲ့သိကျင်စိတ်ပေါ့အဲ့ဒါကိုကိုစားပြုပြီးစဉ်းစားနိုင်တဲ့ပုံကိုပြလဲလူတွေပေါ့အဲ့ဒါမျိုးလူမျိုးတို့အနည်းဆုံးတစ်ယောက်ပေါ့နော်သုံးမုံနှစ်ယောက်ကျွန်တော်ထားထားဘူးပေါ့နော်ပြီးတဲ့ခါကျရင်တော့အချိန်မှန်ထုတ်ပြန်ပေးလို့လူတွေကျွန်တော်မြင်ကတော့ဟိုည3နာရီမှာတွေ့တက်ခွဲခန့်တွေ့လို့အဲ့ဒါကြီးဝန်ကြီးစီပုံစံဝန်ကြီးကအေးထွက်လိုက်ဆိုရင်အဲ့ဒါမျိုးတွေ့နေရင်တော့ဝန်ကြီးတို့လည်းအဆင်မပြေဘူးသဘောပြောပြရတာဆိုတော့အဲ့ဒါမျိုးဟုတ်တယ်ဝန်ကြီးတို့လည်းအဆင်မပြေဘူးကျွန်တော်သိရလို့လည်းခုနပြောဆိုငလင်လို့တာမဟုတ်တာညာဟိုဆူနာမီတိုင်းကြီးရိုက်တာမဟုတ်ဘူးထပြေးရမှာလည်းမဟုတ်ဘူးဆိုတဲ့ခါကျတော့အဲ့ဒါမျိုးဆိုရင်တခြားနိုင်ငံတွေပါလို့လေကျွန်တော်တို့ဘေးကိုအဆထွင်စရာမလိုဘူးဆိုတဲ့စကားရှိပါတယ်ဘေးကလွန်ခဲ့တဲ့နှစ်၅တော့မှထွင်ပြီးတော့ထပ်ထွင်စရာမလိုကျွန်တော်တောင်ကိုရီးယားမှာဘယ်လိုလုပ်လဲထိုင်ဝမ်မှာဘယ်လိုလုပ်လဲစင်ကာပူမှာဘယ်လိုလုပ်လဲညာကြီးတစ်ခေါက်၃နာရီလောက်ကျွန်တော်ထကြည်ညာလားဒါမှမဟုတ်အမနဲ့တစ်ခေါက်ညာတစ်ခေါက်ဒါမှမဟုတ်၃ခေါက်ကျွန်တော်တို့ကြည်ညာလားပေါ့ရ၈နာရီကြာတစ်ခါကြည်ညာလားအဲ့ဒါမျိုးကျွန်တော်တို့ကြည်ညာလိုက်ဆိုတော့စာကလေးကျွန်တော်တို့ခုလုံးလိုက်ရင်ကျွန်တော်မြင်တော့အဆင်ပြေတယ်ပေါ့နော်ဆိုတော့အဓိကတော့တီးဖွဲ့နိုင်ဖို့ကျွန်တော်မြင်တော့အချိန်ကလည်းပါပြီးတော့တော်တော်လေးလက်ကြာသွားပြီဆက်စားခြင်းတော့ကျွန်တော်အဲ့လိုမလုပ်နိုင်ဘူးခုကတော့အချိန်ကလည်းပါပြီးတော့တင်းဖြစ်စားရတယ်ဆို၃နာရီလောက်ရှိသွားပြီပေါ့နော်ပြီးတော့တခြားနိုင်ငံတွေအမေရိကန်တို့ထိုင်ဝမ်တို့စင်ကာပူတို့ဒါဥမာကောင်းတွေလည်းကျွန်တော်တက်လာပြီးဖြစ်တဲ့ခါကျတော့အဲ့ဒီကနေပြီးတော့မော်ရယ်လေးခုယူပြီးကျွန်တော်တို့နိုင်ငံကျွန်တော်တို့လူငယ်အားနဲ့လိုက်တဲ့ crisis communication ပေါ့နော်အဲ့ဒါလေးအဖွဲ့လေးတစ်ခုတော့လုပ်လို့ရပါပြီကျွန်တော်မြင်တော့သူများနိုင်ငံတွေချမ်းသာတယ်ဒါပေမဲ့ကျွန်တော်တို့ကစေးရတယ်ဒါပေမဲ့ဒီလူ၃-၅ယောက်၁၀ယောက်ဒီအဖွဲ့ကတော့အချိန်မျိုးဆွဲထုတ်လို့ရတယ်ဗျာ volunteer လုပ်ချင်တဲ့လူတွေလည်းရှိတယ်ဥပမာတက်ကြွတဲ့လူတွေဆိုရင်ဘာလို့ပြောတုတ်ပေးမှန်းအတူတူကျွန်တော်ရှိတာပဲ
ကိုစီသူရောကိုတီယာသူရောသတိထားမိမှထင်ပါတယ်ဒီတစ်ပတ်ထဲမှာပဲဒီပြန်ချိုင်းတူဝင်ကြီးဦးအောင်လထုံးကသူ့ Facebook စာမျက်နှာမှာရေးထားတာတခုတွေ့ပါတယ်ကျမ်းမာရေးဝန်ကြီးဌာနကထုတ်ပြန်ခြင်းနဲ့ပတ်သက်လို့ဟိုသူ့ကိုမင်းနေကြလို့တရားဝင်တူဝန်ကြီးတာဝန်နဲ့မဟုတ်ဘဲနဲ့ကိုဝင် Facebook စာမျက်နှာကနေပြန်ရှင်းပြထားတာပါဆိုတော့ဒါသတင်းသမားတွေနဲ့တာမန်လူလူကြားမှာကျမ်းမာရေးဝန်ကြီးဌာနထုတ်ပြန်ခြင်းလောက်နဲ့မလုံလောက်ဘူးဆိုတာကိုပြနေတဲ့အချက်ပါ ဒီလိုဆိုးရထုတ်ပြန်ချက်တွေနဲ့ပတ်သက်လို့နောက်ဆက်တွဲကိစ္စတွေအတွက်ပဲဖြစ်ဖြစ်တခြားသိကျင်တာတွေကျန်းမာရေးကိစ္စတွေမဟုတ်ဘဲနဲ့ပေါ့လေဆက်ဆက်နေတဲ့စီးပွားရေးနိုင်ငံရေးလူမှုရေးမေးစရာတွေရှိလာနိုင်တယ်လေဆိုတော့ဒါတွေကိုကျန်းမာရေးဝန်ကြီးဌာနကပြောခွင့်ရတာဝန်ပေးထားတဲ့ပုဂ္ဂိုလ်တယောက်တည်းမလုံးလောက်ဘူးဆိုတော့လေအစောပိုင်းမှာဆွေးနွေးချက်တွေလည်းမပြောခဲ့တာလည်းရှိပါတယ်ဆိုတော့ဒါတွေကိုတာဝန်ရှိတဲ့သူတွေဘက်ကသဘောမပေါက်တာလားသဘောပေါက်ပေမဲ့တခြားစဉ်းစားချက်တွေရှိနေလို့လားဘလို့အကြောင်းရင်းတွေရှိနေလို့ယူဆလဲကိုတရားသေ
းကျွန်တော်အမြင်ကတော့သဘောမပေါက်လို့ဒါလည်းဒါမလုပ်ပြီးတော့ပြောလို့ရမယ်ဆိုတော့မှကျွန်တော်ကစိတ်ထဲမှာနောက်ကျင်စိတ်ပေါ်တယ်ကိုဇေယသာကိုဇေယသူပြောနေတဲ့ဟာကကျွန်တော်ကကြောက်ဘူးအောင်လားတော့ပဲစောင်းပြီးပြောနေတယ်လို့ဖြစ်တယ်ဆိုတော့ကျွန်တော်ကတော့ကျွန်တော်ကဒီ Facebook ကိုတင်လိုက်တာဒီသဘောပဲလေသူရှင်းပြဒီ road သူရောက်ရောက်လာတယ်ဆိုတာကဒါတတ်သိပဲဟုတ်တယ်မလားဆ
ိုတော့
သူကမြင်နေရတယ်ဘေးကကျွန်တော်ကသူကလည်းတရင်တော့ဟောင်းလည်းဖြစ်တယ်အဲဆော့ပြောလို့သူကတော့ဆရာပြောင်းလည်းဖြစ်တဲ့ခါကျတော့ကျွန်တော် TV ခေါင်းပြီးရှိတယ်နောက်တော့တကယ်ထားတာကြီးမှလုပ်ခဲ့တဲ့အတွက်သူပြီးစာဖတ်အောင်ဘူးသူတော်အတွေ့အကြုံအမှန်ကောင်းတဲ့ခါကျတော့သူပြီး general knowledge လည်းရှိတယ်ခါကျတော့သူတဲ့တော်တော်လေးကိုအဆက်တယ်ဆိုတော့သူတော်မှမနေနိုင်ဘူးသူ Facebook ကနေရှင်းရတယ်ပေါ့နော်တချို့တွေဆိုအရင်အသေးအောက်ကောင်းတယ်ကျွန်တော်တို့ကမြင်နေရတယ်ဘလို့လူရဲ့ဘာလို့နားမလဲတာဝင်ကြီးဌာနထုတ်ပြန်တာဟာဘာလေးလို့နေတာအဲ့ဒါဘလို့ပြောနိုင်ရတယ်ကျွန်တော်တို့အောင်သေးရတယ်ဆိုတော့ဆရာဦးအောင်ကကျွန်တော်တို့လူမျိုးအတွေ့အကြုံရှိတယ်ဆို post ဆိုတာပေါ့နော်ဆိုတော့အဲ့ဒီလိုလူမျိုးတွေကိုကျွန်တော်တာဝန်ပေးဖို့ဘမမခက်ဘူးသူကိုတိုက်ကဒုဝင်ကြီးဖြစ်နေတာလေဆိုတော့သူ့ကိုကျွန်တော်ကဒီချိန်မှာစားဘမတာဝန်မပေးဘူးဒီ COVID ကိစ္စနဲ့ပတ်သက်ပြီးတော့ပဲဟလာဌာနဘောင်းဆောင်နဲ့ဆက်သွယ်ပြီးတရင်လေးစုဆောင်ပြီးပြန်ကြားပေးဖို့ပဲသူ့ကို assign လုပ်လိုက်ရအောင်ဒီကိစ္စတော်တော်အဆင်ပြေဆိုစရာဒီကျွန်တော်တို့ဒုက္ခမျိုးကိုအများကြီးဒီကိုယ်တိုင်းကြုံခဲ့မှုတွေဆိုတော့သူဒီကောင်းကောင်းသိတယ်ဒီဟာကိုဘယ်လို manage လုပ်အောင်လဲဘယ်လိုမျိုးထုတ်ပြန်ပေးရမလဲဘယ်အချိန်တွေမှာထုတ်ပြန်ပေးရမလဲဘယ်လိုထုတ်ပြန်လိုက်ရင်အဲ့ဒါကျွန်တော်တို့အဆင်ပြေလဲဆိုတာဟာသူအကုန်သိတယ်ဆိုတော့လူကရှိပြီလားဆိုတော့လုံးလိုက်ဖို့ပဲလို့တော့ဆိုတော့အဲ့ဒီ stage ကိုရောက်သွားဖို့တော့ဘာတွေလုပ်နေလဲတော့ကျွန်တော်တို့မသိဘူးပေါ့နော်ကျွန်တော်တို့ဒါလေးကိုကြည့်မိရင်တော့လေကျွန်တော်တို့ဒီဟာကအဲဒီလိုမျိုးဖြည့်ထွက်နေတော့သွားဖို့မိတို့ပြဆိုစကဆရာဟိုဆိုတော့သူဒီသူပြောသလိုပဲကျွန်တော်တို့တကယ် professional စာစာလုံးထိုင်နေအားလုံးနဲ့ဖိဆက်ပြီးတော့ကန်တွယ်နေတဲ့တဲ့နေအားလုံး manage လုပ်နိုင်နေကျွန်တော်တို့လည်းစကားပြောလို့အချင်းကြီးတယ်တချို့တစ်ခါတည်းကျတော့တချို့ကိစ္စတွေပါရှိသွားလဲဆိုတော့ကျွန်တော်တို့ဒီတောင်းတယောက်ကြားမှာပေါ့နော်ကျွန်တော်တို့ဒီဝန်ကြီးဌာန level အပုံကိုယ်တွေနဲ့ကျွန်တော်တို့ဒီဘယ်တော့တွေကြားမှာပြောဆိုတဲ့အခါမှာကျွန်တော်တို့ဟို intimacy ပေါ့နော်ရင်းနှီးမှုလည်းလိုအပ်တယ်ဗျအဲ့တိတ်ရင်းနှီးတဲ့အခါကျရင်ကျွန်တော်တို့ကအရန်ဟိုဟိုတောင်းတော့ဆက်သွယ်ပြောဆိုလုပ်ကြရင်အရန်ကောင်းတယ်ဆိုတော့ဆရာကြတော့ကြောက်ရအောင်လားဆရာဒါမျိုးလည်းရှိပြီးသားဆိုတော့ तू ကဒီတဲ့နမလေးဘယ်လိုနေတိုင်းလို့ပြောဆိုရမှာဆိုတော့ကောင်းကောင်းကြည့်ဆိုတော့အဲ့လိုလူမျိုးတွေပေါ့နော်ဆိုတော့ကျွန်တော်တို့ဒီတာဝန်ပေးနိုင်ဒီကိစ္စလေးရင်းကြချင်းအဆင်ပြေတယ်ဗျာဘုမမခက်ဘူးအဲ့တော့အဓိက decision maker ပေါ့ဒီကိစ္စကိုဆုံးဖြတ်မဲ့ပုံကောအဓိကကိုဖိကိုဒီပြဿနာဖိကိုဒါဒီလိုအပ်ချက်ကိုမြင်ဖို့ပဲတို့တော့ပါဗျာဟုတ်
ဟုတ်ကဲ့ဆိုတော့ဆရာစီတို့အမြင်ရောခင်ဗျာ COVID-19 လို့ကာယရောဂါနဲ့ကျင်းဝတဲ့အခြေမျိုးမှာတာဝန်ရှိသူတွေနဲ့သတင်းမီဒီယာရဲ့အခန့်ကဏ္ဍကိုအလေးမထားရလားအလေးထားရအောင်လို့မသိကြရလား
အဲကျွန်တော်ကတော့ကိုတရားပြောလို့ပဲပြောမှာပေါ့နော်သူကတော့တမင်တော့လုတာတော့မဖြစ်တော့ဘူးကြာဒါကတော့ဟိုဟိုဟိုအရန်နီးနေမပြင်းဘူးဆိုတဲ့အရှိပါတယ်သူကလည်းဒေးတူဒေးကြာအခု나이ပိုင်းနဲ့အပြကကနန်းနေရာတက်လာဘူးပေါ့ဒီပေါ့ပေါ့ကြာဟိုဖုန်းဆက်ပါအောင်စီဝေးထိုင်အောင်ဟုတ်တယ်မလားကျွန်တော် Skype ပေါ့ခေါ်အဲ့လိုမျိုးတွေဖြစ်နေတဲ့အခါကျတော့ဟိုစဉ်းစားချိန်မရဘူးနဲ့တူတယ်ဒီကိစ္စမျိုးမှာဟိုနည်းနည်းလေးနောက်ကိုစုပ်ပြီးတော့စဉ်းစားနိုင်တဲ့ strategic ဖြစ်တဲ့သူပေါ့နော်ဟိုရှေ့ကဒါကြိုပြီးနေတဲ့သူဒီလူကဒီဒေးတူဒေးထဲမှာပါမနေပဲနဲ့ဟိုကနန်းလားလေကျွန်တော်ပြောရင်တော့ဘာဆိုင်ဂျူးပေါ့ဗျာဟိုကောင်းငင်ကနေတက်ကြည့်တဲ့အပြင်မျိုးရှိတဲ့လူတယောက်ကမှစဉ်းစားလို့ရမှာပေါ့နော်ဒီကိစ္စမှာတော့ကျွန်တော်စိတ်ကအကုန်လုံးကဒီထဲကိုမျောသွားတယ်လို့ကျွန်တော်ထင်တယ်ပေါ့နော်ဒီလူဒီထဲမှာပဲနေစင်တဲ့အပြ나이ပိုင်းနဲ့အပြစီပန်းခံဝဲမှုပြဿနာဖြစ်ရှင်းမှုပြီးကျင်းတာပေါ့နော်အဲ့ဒီထဲမှာပါနေလို့ဟိုကျွန်တော်တို့ထင်တယ်ပေါ့နော်ထင်တဲ့အခါကျတော့ဟိုအဲ့ဒီပိုင်းလေးကိုကျွန်တော်တို့ဟိုလုပ်နိုင်မယ်ဆိုရင်ကိုဟိုတော်တော်လေးစင်ပြေသွားမယ်လို့ထင်ပါတယ်ဗျ။ဟုတ်တရင်မီဒီယာတွေကတော့ဒီဒီမှာတော့ကန့်ကန့်နာတော့အကြီးပေါ့ဗျာ။ကျွန်တော်မြင်တော့ကို profession ဖြစ်လို့ကိုတမဝမ်းကြောင်းဖို့လို့ပြောတာမဟုတ်ပါဘူး။ဒါဟိုဆရာဝန်တွေပြီးရင်ကိုသူကရှေ့တန်းအရောက်ဆုံးလို့ဖြစ်နေတာပေါ့။ဘာလို့လဲဆိုတော့ဟိုကျွန်တော်ပြောကြတာရှိပါတယ်။ဒီယောဂကိုကူးဆက်နှုံးတဲ့တောင်မှဒီတရင်မှာကူးဆက်နှုံးမှပို့ပြီးတော့မြန်မာပြည်လို့ဆိုပြီးတော့ပြောကြတာပေါ့နော်။ဒါဟိုအမေရိကန်လိုမျိုးဟိုပြည်ကြတဲ့များတဲ့နိုင်ငံဒါစင်ကာပူလိုနိုင်ငံမျိုးတော်ဒါတွေကခံနေရတာဆိုရင်ကျွန်တော်နိုင်ငံဆိုရင်ပို့ပြီးတော့ခံအောင်လို့ရှိတဲ့ခါကျတော့ဒီနေရာမှာဒါဟိုတရင်သမားတွေရဲ့ခံကဏ္ဍကျွန်တော်တို့အရင်ရှိကြည့်တော့တရင်သမားတွေလည်းဒါအခုကဒါရက်သေးရွာထဲမှာဆင်းပြီးတော့သူလည်းမကြောက်မရွံ့နဲ့တော့တရင်ယူပြီးတော့ဒါအတက်နိုင်လို့တာဝန်တန်းဆောင်နေတာပဲပေါ့နော်ဆရာဝန်တွေလိုတော့အတက်အတိမတ်ပြုတော့မခံရသေးဘူးပေါ့လေဆိုတော့ဒါမဲ့အင်မတန်မှအရေးကြီးပါတယ်ဆရာဝန်တွေပြီးရင်ဒုတိယအခြေခံရောက်စစ်ပြီးတော့ဒါကျွန်တော်ပြောချင်ပါဒါတခြားနိုင်ငံတွေမှာလည်းဒီတိုင်းပဲဖြစ်
ဟုတ်ကဲ့နောက်တစ်ချက်ဆွေးနွေးချင်တာကတော့ဒီနိုင်ငံတကာသတင်းမီဒီယာရဲ့အခန်းကဏ္ဍမှာအခုကတ်ယောဂါကတော့ကမ္ဘာလုံးကျုံနေရတဲ့ကိစ္စဆိုတော့နိုင်ငံပေါင်းစုံမှာပုံစံမျိုးမျိုးနဲ့ဖြစ်ရှင်းနေရပါတယ်။က ကမ္ဘာမှာကူးစက်သူအများဆုံးရှိတယ်ဆိုပြီးတည်ပြထားတဲ့အမေရိကန်မှာဆိုရင်လည်းသမ္မတ Trump ကဦးဆောင်ပြီး COVID-19 ကပ်ရောဂါအတွက်အရေးပေါ်ဖွင့်ထားတဲ့တက်ဆုတ်ဖွဲ့ရနေပြီးတော့နေတိုင်းလိုလိုဒိန်းတောက်တွေနဲ့တွေ့ပြီးမျိုးသမီးဖြစ်နေရတာပါဟိုမိကုန်းတွေကိုသမ္မတကဖြစ်နေတာရှိတယ်လို့တချို့မိကုန်းတွေကိုသက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကဖြစ်ရနေလည်းရှိပါတယ်ဟိုတရင်သမားတွေဘက်ကလည်းသက်ဆိုင်ရာတာဝန်ရှိတဲ့သူတွေရဲ့တိုင်းရိုက်ဖြစ်ကိုသိချင်လို့မေးတာမျိုးလည်းရှိပါတယ်ဒါကြောင့်လည်းသမ္မတရောကျန်းမာရေးပညာရှင်တွေရောလူယုံရေးစီးပွားရေးတခြားတောင်းရှိတဲ့ပုဂ္ဂိုလ်တွေပါမီဒီယာနဲ့ပုံမှန်တွေ့ပြီးတော့အဖြစ်ပြနေရပါတယ်။ဆိုတော့ဒီလိုသတင်းမီဒီယာနဲ့တိုက်ရိုက်တွေ့ဆုံတာမျိုးအများပြည်သူတွေကိုသတင်းထုတ်ပြန်တာမျိုးကိုဒေတာတွေကနိုင်ငံတွေမှာလည်းတွေ့ရပါတယ်။ဆိုတော့ကျွန်တော်စီမှာဘာကြောင့်ဒါမျိုးမလုပ်နိုင်ရတာလဲဆရာစီသူ
။ပြောမယ်ဆိုရင်တော့ဟိုဒီမီးငြိမ်းရာနယ်ပဲအချိန်ကုန်နေနဲ့တူပါတယ်ကျွန်တော်မြင်တော့လေ။ဒါမီးငြိမ်းမှုတီးကဖြစ်တယ်အဲ့ခါကျတော့ဒီမီးဘလောက်လောင်နေလဲဆိုတော့ပြောပြတာကဘလောက်ကြီးကြီးမကြီးဘူးလို့ကျွန်တော်မြင်တော့ထင်တယ်လို့ထင်တယ်။နောက်ခုကခုနကလို့တေးချာချာမစင်စားမိတာပေါ့လေဆိုတော့အခါကျတော့အဲ့ဒါမျိုးကြောင့်လို့ထင်ပါတယ်ဟိုကျွန်တော်တို့ဒရင်သမားကတော့ဟိုခုနကလို့ပြန်ကြားရေးပုံပုံပေါ့လေပြန်ကြားရေးဆိုခုနကပြောတဲ့ဒီပြောရေးစနစ်ဝင်ရှိတဲ့ပုံပုံကတော့သူက policy maker မဟုတ်ဘူးဟိုကတော့ခြားလိုက်လို့မဟုတ်ဘူးအဲ့ဒီခါကျတော့ဟိုသူ့ကိုဖြေခွင့်ပေးထားတဲ့အတိုင်းတာတွေကပဲသူကဖြေရတဲ့ခါကျတော့ရှေ့ကိုဘာဖြစ်မလဲလို့အဲအတိတ်ကဖွင့်ခိုင်းတာလို့ပြောလို့ဆိုရင်သူ့မှာဖြေနိုင်တဲ့အနေအထားမရှိဘူးပေါ့အဲ့ဒီခါကျတော့ကျွန်တော်တို့ကတိုင်းရကိုမြင်းကိုမေးရပါတော့ဒါကတော့အင်္ဂလိပ်လိုပြောမယ်ဆိုရင်ဒါမြင်းဒီကာယဗန်ရှင်ကိုကိုယ်တိုင်မိလိုက်တာပူပြီးတော့ကောင်းတယ်သူ့အနေနဲ့လည်းအဲ့ကြတော့မှပြဿနာအတိုင်းအရှိကိုပြပြီးတဲ့ခါကျရင်နောက်တစ်ဆင့်ဘာဆက်သွားအောင်လဲဆိုတော့ပြနိုင်တယ်ပေါ့နော်တချို့ကိစ္စတွေကသတင်းမီဒီယာတော့မှမပြလို့မေးတာမဟုတ်ဘူးဒီလူကသိချင်တဲ့ဟာကိုသူကကိုစားပြီးပြီးတော့မေးတဲ့ခါဖြစ်တဲ့အတွက်အဲ့ကြရင် policy paper ကတန်းတည်သွားတယ်ဆိုရင်သူဘာဆက်ပြီးလုပ်တဲ့တယ်ဆိုတာပြည်သူရဲ့အစိုးရမှုကဘယ်လိုရှိလဲပြည်သူတွေဘာတွေလိုအပ်လဲဆိုတာသိပြီးတော့သူ့ဘူဟာရချမှတ်ရေးမှလည်းဒါကဟိုအထောက်အပံ့ဖြစ်နေတယ်ကောပြောချင်တာကတော့ကျွန်တော်တို့သတင်းပြန်ကြားရေးခုနကလိုဒင်းသာရှင်းလင်းပွဲတုတ်တာလို့ပြောတော့ဟိုကိုယ့်စီရည်တစ်ဖက်သေးတယ်ကောသွားတာမဟုတ်ဘူးဘူဝရချမှတ်သူကနေပြီးတော့မှရှင်းပြလိုက်တဲ့ဟာပြည်သူတွေစီရောက်သွားပြီးတော့မဟုတ်ပြည်သူရဲ့စိုးရိမ်စိတ်ကိုအခြေရှင်းပြီးတော့ဘူဝရကောင်းသွားအောင်လုပ်တဲ့ပတ်လည်အောင်ပွားတဲ့ဟာပေါ့နော်ဆိုတော့အဲ့ဒါကိုကျွန်တော်တို့ကအလေးချင်းမရှိပြီးတော့သဘောမပေါက်သေးတယ်လို့မြင်ပါတယ်ဗျာ
ဟုတ်ကဲ့ကိုတိရသွေးအမြင်ရောခင်ဗျာကျွန်တော်တို့နိုင်ငံတကာနဲ့ဒေသတွင်းနိုင်ငံတွေမှာသက်ဆိုင်ရာတာဝန်ရှိသူတွေနဲ့သတင်းမီဒီယာတွေထိတွေ့မှုတွေအားကောင်းတာတွေတွေ့ရပါတယ်ဒီနိုင်ငံတွေကနေပြီးတော့မြန်မာနိုင်ငံအတွက်ဘာတွေနမူနာယူသင့်တာလဲရှိမလဲခင်ဗျာ
ဟောဆရာကျွန်တော်နောက်တာပဲအဲ့ဒီအတိုင်းပြည်ကတော့အဲ့လိုမျိုးတွေ့ရဆုံးတဲ့အခြေအနေရှိတာပါဗျာကျွန်တော်တို့ကတော့တောက်လျှောက်ကြည့်လိုက်ဒီပြဿနာအတိုင်းငယ်တဲ့ဟိုကကျွန်တော်တို့ဒီလိုမျိုးနိုင်ငံခေါင်းဆောင်တွေကကျွန်တော်မီဒီယာတွေနဲ့တွေ့ရဆိုတော့မရှိဘူးလေကျွန်တော်တို့ဟိုမားစနစ်ကအဲ့စနစ်ကတော့ကြာပြီးခိုင်းနေပြီဆိုတော့ဟိုဒီကိစ္စဟဲ့ဒီနေ့ကြာပြီးဒီကြောင်းပြောမယ်အခုနောက်ပိုင်းဆိုပုံပြီးတော့ဆိုတော့ဗောဒီကင်မရာတွေကဝင်ကြီးဖွဲ့နေဗီဒီယိုတွေနဲ့ဒီကြောင်းပဲပြောစရာရှိတယ်ဆိုတော့ဒီကြောင်းပဲပြောကြပါဆိုတော့သူတို့မှာသူတို့ရဲ့ဒီပုံမှန်လုပ်လေလုပ်တာလုပ်ရုပ်လုပ်စင်ဖြစ်နေပြီဒါတော့လေဆိုတော့ကျွန်တော်တို့မှာငကိုလေးကလုပ်ရုပ်လုပ်စင်မရှိရတဲ့ကြားထဲမှာအခုအချိန်မှာတော့ဒါကိုပြောလေလို့တော့မကြဘူးဗျာဆိုတော့ဟိုအကောင်းဆုံးကတော့ဗျာဟိုစပော့တ်ပါတာကောင်းကောင်းနဲ့ဒါမှမဟုတ် team ဆိုလေ team ပေါ့နော်အဲ့လိုမျိုးဖန်တီးပေးပြီးတဲ့ခါကျတော့ကျွန်တော်နေ့တိုင်းအခုဆိုကျွန်တော်နေ့တိုင်းထုတ်ပြန်ပေးဖို့နေ့တိုင်းအဲ့လိုပေါ့ conferencing ဆုပ်ပေးဖို့ဟိုဟိုတခုပေါ့ဗျာဟိုကျွန်တော်တို့က video conferencing ရတယ်တော့ပုံကောင်းတယ်ဘာလို့ကျွန်တော်တို့က question တွေလည်းရှုချင်တယ်ဘာလို့ပြောပြီးပြီးသွားလို့မရဘူးတချို့ကလည်းကျွန်တော်တို့ counter question လုပ်ချင်တာတွေရှိတယ်ကျွန်တော်တို့နားပယ်တာတွေရှိတယ်နောက်ဒီအခုဆိုလို့ချင်တာကဘာသာရေးဆိုင်ရာကျွန်တော်တို့ခေါ်ဝေါ်တွေပါလာတယ်တချို့ကလည်းဆိုလို့ရှိလို့ချင်သူတို့ကိုယ်နိုင်ကဒီဘာသာဆိုင်ရာခေါ်ဝေါ်တွေတုံးလိုက်ရင်ကျွန်တော်တို့ကတိုင်းဘက်ကဘာဘာလို့ဆိုလို့မှမသိဘူးပေါ့အခုဆိုလို့ချင်းဟလာဒီ silent carrier ဆိုကြကျွန်တော်တို့တော့တိုင်းပတ်တယ်ဒီ silent carrier နဲ့ပတ်သက်လို့ဆိုလို့ချင်းကျွန်တော်တို့ကိုယ်တိုင်ကလည်းနားလည်ဖို့လုပ်တာပေါ့နော်ဆိုတော့ဟိုဒီ silent carrier ကမပြတော့ဘူးလားဒီဒုက္ခလက္ခဏာဟလာသူကဘယ်လိုအဆုံးသတ်သွားတော့ကျွန်တော်တို့ခုတည်းကမသိဘူးပေါ့ဗျာဆိုတော့အဲ့လိုမျိုးဆိုရင်ကျွန်တော်တို့ပြည်သူလူထုကိုပြန်ပြောရတဲ့အခါမှာကျွန်တော်တို့တော့တိုင်းပတ်တဲ့ကိစ္စတွေရှိတယ်ဆိုတော့အချို့ကိစ္စတွေကျွန်တော်တို့ကဟိုသူတို့ပြောတာနားထောင်နေမပြူကျွန်တော်တို့မေးချင်တာရှိတယ်အပြန်အလှန်ပြောချင်တာရှိတယ်အခုတော့ဒီအတိုင်းပဲခံစားကျွန်တော်တို့ဒီ live တွေ့ပြီးတော့ Facebook သုံးနေတော့ကျွန်တော်တို့တချို့ကိစ္စလေးဆင်ပြီးသွားတယ်ဆိုတော့အဲ့ဒီဟာတစ်ခုဒါကတော့ကျွန်တော်တို့ကလူလူတစ်ခုလုံးကိုတရင်ပေးချင်တာလေအဲသူကတော့နိုင်ငံရေးကြွယ်ဝပြီးတော့ဒီကိစ္စကိုဟိုတရားပြေကြောင်းသူကိုင်ကြွယ်တာပေါ့နော်ဆိုတော့ဒါနဲ့တစ်ခုတော့သွားတယ်ကျွန်တော်တို့ကတော့ဟိုဒီနိုင်ငံတော်ထေဆောင်ပုံကိုယ်တွေဘယ်လိုတွေးနေလဲဘယ်လိုပြောနေလဲဆိုတော့ကျွန်တော်တို့အတင်း live night ပြီးတော့ဒီလိုအဆင့်ကတင်ပြနေကြတာမလို့သူက Facebook ကပြောနေတယ်ဆိုတော့ okay ဒါပေမဲ့ဆော့ပြောသလိုကျွန်တော်တို့ဒီ case တွေအောက်ဖြစ်နေတဲ့ကျွန်တော်တို့လက်ရှိနေတိုင်းဖြစ်နေတဲ့ဒီရောဂါနဲ့ပတ်သက်လို့ရင်ဆိုင်နေရတဲ့အခြေအနေတွေကိုပြည်သူလူထုတင်ပြတဲ့အခါမှာတော့ကျွန်တော်တို့ကဆော့ပြောသလို team နဲ့ကျွန်တော်တို့ပြောမှမဟုတ်လဲတယောက်ပေါ့နော်အဲ့လိုတာဝန်ခံပြီးကျွန်တော်တို့မေးသမျှကိုဖြေနိုင်တဲ့ဒီဟာဖြစ်တဲ့ဟာကိုလည်းသူတေချာလေ့လာပြီးသူတေချာနားထောင်လာတယ်ကျွန်တော်တို့လည်းကောင်းအောင်ပြန်ပြောပြနိုင်တယ်ကျွန်တော်တို့မေးတဲ့မေးခွန်းတွေကိုလည်း ဟာဖြည့်နိုင်တဲ့လူမျိုးပေါ့ဒါမှမဟုတ်လည်းအဖွဲ့ပေါ့နော်တို့လုံးတက်ပါတယ်ရင်တော့ဆိုကျွန်တော်တို့ဒီအာဟိုတစ်ခါတစ်ခါအများအားတကယ်ကဆင်းနေမလို့တဲ့ဆာမှာအဲ့ဒီလူမျိုးပဲတို့တွေလုံးပါတယ်အမှန်တော့အတွေ့အကြုံရှိပါတယ်ရှိတယ်ဆိုတော့ဟိုလူကြီးကိုယ်တိုင်ကျွန်တော်တို့ဒီထိပ်ပိုင်းကိုယ်တိုင်မလာပေမဲ့ဝင်ကြီးတွေကိုယ်တိုင်ကတို့ team တွေနဲ့ဆင်းဆင်းကျွန်တော်တို့နဲ့လာတစ်နှစ်တစ်ခါအစိုးရဒီဝန်ကြီးဌာနတွေကဘာလို့ဆောင်ရွက်ခဲ့လဲဆိုတော့ရှင်းနေတာဒီလိုပဲ team နဲ့တို့လာရှင်းကြရတယ်ဆိုတော့ကျွန်တော်တို့ media မိကုန်နေတို့တို့ဖြေတယ်ဆိုတော့ဒါမျိုးနဲ့ကျွန်တော်တို့အငယ်စားလေးပုံမှန်လေးလုပ်ပြီးတော့တစ်နှစ်ကိုကျွန်တော်တို့အဲညနေ divide လောက်ကိုကျွန်တော်တို့ဒီတစ်နှစ်စာပေါ့လုပ်ပေးရင်တော့တို့အဆင်ပြေတယ်ဆိုတော့အဲ့လိုလေးကိုလုပ်ပေးနိုင်တော့အကောင်းဆုံးပဲဆိုတော့တခုပဲနေရာခိုင်းရင်ပေါ့တို့ကနေပြီးတော့မှနေတယ်ကျွန်တော်တို့သတင်းဌာနအများစုကရာဂုံမှာရှိတယ်နေပြီးတော့မှသတင်းနောက်တွေရှိတယ်ဆိုတော့ဥစ္စာတွေလုပ်လို့ပေါ့ဗျာအဲ့ဒီမှာခိုင်းပြီးကျွန်တော်တို့ live လုပ်လိုက်ရင်ကျွန်တော်တို့အားလုံးအဆင်ပြေတယ်ဆိုတော့အဲ့ဒီကမေးခွန်းတွေမေးကြပါကျွန်တော်တို့တည်းကနေပြီးတော့နားထောင်ကြအဲ့လိုပေါ့ကျွန်တော်တို့ရင်းနှီးတဲ့ကျွန်တော်တို့ကိုယ်တိုင်မသွားနိုင်တော့ကျွန်တော်တို့ပုံမှန်ရှိတဲ့ရင်းနှီးတဲ့တကယ်ချင်းတွေကလည်းတော့မေးပြီးပါဆိုလေရတယ်ပေါ့နော်ဆိုတော့ဒါကစဉ်းစားပြီးတော့လုပ်ဖို့ပဲလိုပါတယ်တခုပဲရှိတယ်ဒါကငါတို့စဉ်းစားရမယ့်ကိစ္စလို့သူတို့တားနေတယ်လိုပါတယ်ကြာဟုတ်ကဲ့
ဟုတ်ကဲ့ဒီနောက်ဆုံးမေးခွန်းကတော့သတင်းသမားတယောက်အနေနဲ့ပေါ့လေဒီ COVID-19 ကာလမှာဖြစ်စေခြင်းတဲ့ Santa Wish List ကိုပြောပါဆိုရင်ဘာတွေများရှိမလဲဆရာစီသူ
နော်ဝိလေးကတော့ခုနပြောတဲ့ဟာတွေပါပဲအဲကျွန်တော်တို့ကြိုးရေးဆိုခွင့်ရှိသူကောင်းကောင်းတယောက်လိုချင်တယ်ပြီးတဲ့အခါကျတော့အဲ့သူ့ကိုထောက်ပံ့ပေးမဲ့အဖွဲ့ပေါ့လေဒီ crisis communication အရေးပေါ်ဒါပြန်ကြားရေးပေါ့လေအဲ့လိုမျိုး company တခုဒါမျိုးတသက်ကျွန်တော်တို့ဖွဲ့ထားတာလိုချင်တယ်အဲပြီးတဲ့အခါကျရင်ဒါကျွန်တော်တို့ဟိုသတင်းစာရှင်းလင်းပွဲပုံမှန်ကျွန်တော်တို့လုပ်ပေးဖို့လိုတယ်အဲ့မှာလည်းခုနပြောတဲ့ဟာပေါ့လေအယုတ်လက်ပြမယူသတင်းမီဒီယာတော့ပါကြမ်းများကိုပါဝင်ဆင်နွှဲနိုင်တဲ့အားမျိုးပေါ့နော်ဒါတွေကဒီပညာအဖြစ်နဲ့ကျွန်တော်တို့လုပ်လို့ရတယ် Zoom တို့ဘာလို့လဲလုပ်ရင်လည်း80 80လောက်တော့ပါလို့ရတယ်တူတယ်ပေါ့ဟုတ်အဲ့လိုမျိုးလုပ်ဖို့လိုပါတယ်ပြီးတဲ့ခါကျတော့ဘာသာရေးပေါင်းစုံကိုဖြည့်နိုင်တဲ့ပုံစံတွေလည်းထားဖို့လိုတယ်ပေါ့နော်ဟိုစီးပွားရေးနဲ့ပတ်သက်လို့မေးမယ်ကျွန်တော်တို့ဟိုထားပါတော့ဒီစစ်ဘေးရှောင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကမေးချင်မေးမယ်ဒါမှမဟုတ်လည်းဒီလေအပေါ်လာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကမေးရေးမေးမယ်ဒီနေ့ကကြတော့ကျွန်တော်တို့ခုနကမပြောရခဲ့မှဆိုရင်ဒါပါပါသေးတယ်တိုင်းဒေတာကြီးနဲ့ကြီးနေလိုက်အဲသူတို့ကလည်းလှုပ်ပေးဖို့လိုတယ်ဘာလို့လဲဆိုတော့ဘိုးဘွားတွေလှုပ်ပေးရုံနဲ့လည်းမရဘူးဥပမာရန်ကုန်ဆိုကြီးရဲ့ခြေတလောက်ပေါ့ရန်ကုန်ဆိုရန်ကုန်အကြောင်းကိုရန်ကုန်ကလူကပူတည်မယ်သူတို့ချင်းချင်းကြားရဲမှာအစိုးရချင်းချင်းကြားရဲမှာဥပမာဒါဟိုသတင်းစီးဆင်းမှုကနှေးနိုင်တာဖြစ်တဲ့ကြောင်းရန်ကုန်လို့ဘာလို့ကဒီမှာသူ့ဟာသူဒါနဲ့ရှိတဲ့ဘွဲတွေပါလေလှုပ်ပြီးချိန်အားလို့ဆိုတာအကားလို့ဆိုတာထုတ်ပြန်ချက်တွေထုတ်တယ်ပေါ့လေလူတွေပေါ့ကျွန်တော်မြင်တော့ဒီ၄ခုလောက်ရရင်ကအများကြီးပါပြည်သူလူထုလည်းဒါဟိုမကြောက်တင်တာမကြောက်ပေါ့နော်ကြောက်တင်တာကြောက်ပြီးတဲ့ခါကျရင်ဟိုကိုယ့်အတွက်ဆုံးဖြတ်ချက်အမှန်တကယ်ချနိုင်တယ်လို့မြင်တယ်ပေါ့နော်ဆိုရအနေနဲ့လည်းဘွာရချတဲ့နေရာမှာပြည်သူစီကပြန်စည်းလာတဲ့သတင်းချက်လည်းလည်းသူတို့ရမယ်ပေါ့နော်ပြည်ပြည်သူတို့သူတို့ပေးချင်တဲ့အားလည်းရမယ်လို့မြင်တယ်ပေါ့နောက်ဆုံးတစ်ချက်ကတော့ဒါအစိုးရကိုချန်ပေးချင်တာပေါ့ဟိုနေ့စဉ်ဖြစ်နေတဲ့ဟာကိုဒါဖိပြီးတော့လုပ်နေတာကျွန်တော်တို့ကျေးဇူးတင်ပါတယ်ဒါပေမဲ့နည်းနည်းလေးခွာပြီးတော့ပေါ်စီကနေကြည့်တဲ့ပုံစံတရားကိုလည်းထားဖို့လိုတယ်ပေါ့နော်ဒါကတော့ဟိုဆိုရလုပ်နေတဲ့လူဖြစ်တဲ့ဆိုကျွန်တော်တို့တော့အရင်ချိန်မှာပါဒါပေမဲ့ခုအချိန်ကတော့တအားကိုရေးကြည့်နေတဲ့အချိန်ဖြစ်တော့သူတို့လည်းထူပူပြီးတော့ပေါ်စီကနေတက်ကြည့်ဖို့မိနေတယ်လို့ထင်ပါတယ
်ဟုတ်ကဲ့ကိုတီယာသူရောခင်ဗျာ wish system ကဘာတွေများထည့်ထားသေးလဲ
အာကျွန်တော်ကတော့ဆရာ
ပြောလိုက်တာပုံသွားတယ်ပါခင
်ဗျာဒါတွေပါပဲအခုလေးပဲကျွန်တော်မြင်တဲ့အခြေအနေပေါ့နော်အဲ့ဒါလေးကပါလဲဆိုတော့ဟိုကျွန်တော်ပြီးခဲ့တဲ့ရက်ကလည်းတယောက်ကိုကျွန်တော်ပြောပြခဲ့တယ်အဲ့ဒါပါလဲဆိုတော့ကျွန်တော်တို့ကတရင်သမားဆိုတော့ကျွန်တော်တို့ shoot out နဲ့ကျွန်တော်တို့ဟိုစဉ်းစားတာပေါ့နော်ဒီချိန်မှာကျွန်တော်တို့ကလူစုကိုဟိုပြောပြခဲ့တဲ့ကိစ္စတခုရှိတယ်အဲ့ဒါပါလဲဆိုတော့ကျွန်တော်တို့ဒီသူများတိုင်းပြည်တွေမှာဖြစ်ရင်ကျွန်တော်တို့ကဒီယောဂါဘယ်လိုပြတ်သွားသွား story ပေါ့ဒီ case ရဲ့ story တွေထဲမှာစိတ်ဝင်စားဖို့ကောင်းတဲ့ story လေးတွေကျွန်တော်တို့ကသိကြတယ်။ဒါမှကျွန်တော်တို့ကဒီဒေတာနဲ့ကျွန်တော်တို့ပြည်သူတွေကဒီ story တွေကိုကြားလိုက်တော့ပါ။အော်ဒီလိုကူးသွားပါလား။ဒီလိုဖြစ်သွားပါလား။ဒီ case ကဒီလိုပြတ်သွားသွားပါလား။ဟို case number 24ပေါ့နော်။ဆိုတော့အများကြီးပြတ်သွားတယ်။ဆိုတော့အဲ့ဒီလို story တွေကိုကျွန်တော်တို့ကလူတို့ကိုထားပြတယ်။အဲ့ဒီလို story တစ်ခုကိုနားထောင်လိုက်တဲ့အခါကျလူတို့ကသူတို့ဘာစင်ကြင်ရမလဲ။ဒီကောင်ကဘလို့ဒါကသူများတိုင်းပြည်မှာဖြစ်တာကိုကိုယ်တိုင်းပြည်မှာဖြစ်နေတာကဘလို့ပြန်သွားတယ်ဟလာဟိုဘာဟိုလောက်မားတိုင်းမှာဖြစ်သွားတယ်ဘာကြောင့်လဲဆိုတော့ဥပမာဆိုကြပါကျွန်တော်နားလဲတာဆိုရင်ကျွန်တော်တို့မိသားစုချင်းချင်းဆိုကျွန်တော်တို့ယုံကြည်တယ်ယုံကြည်တဲ့အတွက်ကြောင့်ကျွန်တော်တို့အကန့်ခံတဲ့စကားပြောတယ်အမှန်တော့သူကအပြင်းအပြန်လာလို့ဆိုတဲ့အချက်ကိုကျွန်တော်တို့ကမေ့သွားတယ်ကျွန်တော်တို့ကတကယ်တော့ကျတော့ဒီပညာပေးဟာတွေကျွန်တော်တို့ကနားထောင်နေပြီပဲတကယ်တမ်းလက်တွေ့မှာကြတော့ကျွန်တော်တို့ကဒစိမ့်နဲ့ဟလာကျွန်တော်တို့နဲ့တိရဲ့လူနဲ့ဆိုတော့အဲ့အမြင်တော့နဲ့ဆုံးဖြတ်တယ်အဲ့တော့ကိုယ်လူချင်းချင်းဆိုတာလည်းသွားပြောတဲ့ guideline တွေပဲကျွန်တော်တို့မေ့သွားတယ်ဆိုတော့ကျွန်တော်တို့လူလို့တဲ့ဘဝလေးကိုဒီ guideline တွေဝင်လာဖို့အများကြီးလိုပါတယ်အဲ့မှာအကောင်းဆုံးလေးက storytelling နဲ့ ဆိုတော့ကျွန်တော်တိုက်ပြီးမှဖြစ်သွားခဲ့တယ်ဦး50အဲ့ဒါ78ရောက်ရှိဘူးပေါ့နော်သူတို့နဲ့တဲမှာကျွန်တော်တို့ပြည်သူလူနာယူတဲ့နဲ့သင်္ကန်းသာယူတဲ့စော်ရီတွေကိုကျွန်တော်တို့လူထုချပြဖို့လိုတယ်အဲ့တော့အစိုးရကတော့ကြံကြားရေးကလုပ်မလားမလုပ်ရင်ကျွန်တော်တို့ဒီမီဒီယာတွေကလုပ်နိုင်အောင်ချက်လက်တွေနဲ့ကျွန်တော်တို့ဒီဖြစ်စဉ်တွေကိုပြောပြဖို့စူးစမ်းဖက်ဆိုတော့ကျွန်တော်တို့ကဒီချိန်မှာအကန့်အသတ်ရှိတယ်။အတော်လာတာလည်းအကန့်အသတ်ရှိတယ်။ဟုတ်လား။ကျွန်တော်တို့ဖုန်းတွေဆက်ပြီးတော့ဒီမိသားစုတောက်လျှောက်လိုက်ဖို့ဆိုတော့ဟိုကျွန်တော်တို့အရင်ချိန်မှာဆိုရင်တော့ကျွန်တော်တို့ဒီကိုတောက်လျှောက်လိုက်လို့ရတယ်။တော်တော်အခုတော့ကျွန်တော်တို့ကိုယ်ကအကန့်အသတ်တွေမှာလုပ်ချင်တဲ့ဆက်ကြပြီးစူရီလိုက်ဖို့မလိုရဘူး။ဆိုတော့ဒါလေးကိုကျွန်တော်တို့သူ့ဘက်ကလုပ်ပေးနိုင်တော့ပြည်သူလူထုကပို့ပြီးတော့သူတို့ခေါင်းထဲမှာဘလို့ရင်ဆိုင်ရမလဲဆိုတော့သင်္ကန်းတော်လို့ရမှာပေါ့လေ။အဲ့ဒါလေးသူတော်ဆွေးရအောင်ကျွန်တော်အကြံပေးချင်တယ်။ဟုတ်
ဟုတ်ကဲ့ပါခင်ဗျာ။ချိန်ပြီးပြီးဆွေးနွေးကြတဲ့ဥစည်းရသူဥတီရသူတို့ ਨੇ နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်။စင်နေဆွေးနွေးကစီစဉ်ကိုလည်းဒီမှာပဲဆုံးသတ်ပြရစေ။ဒီစီစဉ်ကိုတော့ဗီဒီယိုမြန်မာပိုင်းရဲ့စင်နေည9နိုင်ကနေ10နိုင်အထိနဲ့ဒီနေ့ကနေနေ့မနေ့6နိုင်ကနေ9နိုင်ရေဒီယိုစီစဉ်မှာနားဆင်နိုင်ကြပါတယ်။ကျွန်တော်အောင်လွင်ဦးပါခင်ဗျာ။အတိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လင်းချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တန်ကနေစနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်အခုကျန်တဲ့အချိန်ပိုင်းတွေမှာသတင်းချင်းချုပ်ကိုပြောပြပေးပါဦးမယ်ရှင်ကမ္ဘာမှာကူးစက်ပြန့်နေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်တစ်ကမ္ဘာလုံးအတိုင်းအတာနဲ့ပိုးကူးစက်သူ2,000-2,300ကျော်သွားပြီးတော့သေဆုံးသူ13,400ကျော်သွားပါပြီ။ဒါမဲ့လည်းအာဖရိကနိုင်ငံတွေကအရေးအတွက်တွေကနည်းနေတယ်လို့ဖြစ်ပြီးတော့ဒီရေအတွက်တွေပတ်မှန်တာဖြစ်နိုင်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ညွှန်ကြားရေးမှူးချုပ်ကတောက်ကြံနေကပဲပြောပါသေးတယ်။အမေရိကန်ပြည်အောင်စုမှာတော့ရောဂါကူးစက်ခံရသူ9,100ကျော်သွားပြီဖြစ်တယ်လို့အခုသေဆုံးသူက4,000နာကိုကပ်လာနေပါပြီ။မြန်မာနိုင်ငံမှာ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူနောက်ထပ်5ဦးတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဒီကနေ့ပဲပြောကြားသွားပါပြီ။ဒါကြောင့်မလို့အခုဆိုရင်မြန်မာနိုင်ငံမှာရောဂါပိုးကူးစက်ခံထားရသူစုစုပေါင်း94ယောက်ရှိသွားပြီဖြစ်ပြီးတော့သေဆုံးသူ4ဦးရှိပါတယ်ရှင်။စင်ကာပူနိုင်ငံမှာတော့ဒီကနေ့မှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ942ယောက်ရှိတယ်လို့စင်ကာပူကျန်းမာရေးဝန်ကြီးဌာနကအတည်ပြုပါတယ်။ဒါဟာစင်ကာပူနိုင်ငံမှာတစ်ရက်ထဲနဲ့ဆန်ချိန်တင်လောက်အောင်အများဆုံးကူးစက်တာဖြစ်ပြီးတော့ကူးစက်မှုအများဆုံးကတော့အဆောင်တွေမှာနေကြရတဲ့ရွှေ့ပြောင်းအလုပ်သမားတွေဖြစ်တယ်လို့ပြောပါတယ်။ရွှေ့ပြောင်းအလုပ်သမားတွေကလူငယ်တွေဖြစ်တာကြောင့်ရောဂါဖြစ်ပွားမှုအများစုကသိပ်မပြင်းထန်မနဲ့အလေအလံလောက်ပဲဖြစ်တယ်လို့လည်းဆိုပါတယ်။ဂျပန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူအရေအတွက်က1,000ကျော်သွားခဲ့ပြီဖြစ်တယ်လို့ဂျပန်နိုင်ငံရဲ့ NHK သတင်းဌာနကဒီကနေ့ပဲပြောသွားပါတယ်။တိုကျိုမြို့တော်မှာယောဂါကူးစက်သူအရေအတွက်စံချိန်တင်လောက်အောင်ဖြစ်လာခဲ့တာကြောင့်လူတွေအနေနဲ့အိမ်ထဲမှာပဲနေကြဖို့ဝန်ကြီးချုပ်ရှင်ဇိုအာဘဲကတောက်ကြနေကြပဲပန်ကြားသွားပါတယ်။ပရီးမီးယားလိဘောလုံးပွဲတွေကိုပြန်ဆနိုင်မှုအတွက်အသင်းအနေနဲ့ပရီးမီးယားလိတာဝန်ရှိသူတွေတောက်ကြနေကြဆွေးနွေးခဲ့ကြတာပါ။အသင်းတွေအကုန်လုံးကတော့အခုနှစ်ဘောလုံးရာသီပြီးဆုံးအောင်ကစားဖို့သဘောတူထားခဲ့ကြပြီမဲ့လည်းပြင်မထွက်ဖို့အမိန့်ဆက်ပြီးတော့ထုတ်ထားတာကြောင့်ဘယ်တော့ပြန်ဆနိုင်မလဲဆိုတာမဆုံးဖြတ်နိုင်သေးပေမဲ့ပွဲတွေပြန်ဆဖို့အတွက်ဖြစ်နိုင်ချေနည်းလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဖိုင်းတိုမီတာ31 kHz 9383ညဖိုင်းတိုမီတာ32 kHz 9383ညဖိုင်းတိုမီတာ51 kHz 9885နဲ့ဖိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.